Welcome to the Voice of America in Burmese.
မြန်မာပြည်ကသွတ်တက်ရှင်များဘေးကင်းလုံခြုံတဲ့မနေ့ခင်းဖြစ်ပါတယ်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ24ရက်တနင်္ဂနွေမနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီအခုတိုက်ရိုက်ထုတ်လွှင့်ချက်ကိုရုတ်တန်ဂျေရုဆလမ်အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာမနေ့6ရက်နေ့ခွန်တိုင်းတိတက်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကြော်ညင်းကြီးကတာဝန်ယူသွားမှာပ
ါ Ukraine နေဝင်ရောက်သိမ်းပိုက်တာတဲ့ရုရှားပိုင်ကတ်ဒေတာတွေကနင်းမြေ40ရာခိုင်နှုန်းကိုရုရှားတပ်တွေကပြန်သိမ်းပိုက်ခဲ့ပါတယ်။ရုရှားမှာရောက်နေတဲ့မြောက်ကိုရီးယားတပ်တွေရုရှားတပ်နဲ့ပေါင်းပြီးမကြခင်ယူကရိန်းကိုတိုက်တော်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကခန့်မှန်းထားပါတယ်။နေတိုးအဖွဲ့အတွင်းမှချုပ်ဟာဖလော်ရီဒါမှာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုတွေ့ဆုံပါတယ
်။အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်အစီအစဉ်တွေကိုစက်တိုက်တင်ဆက်ပါမယ်။အဲ့ဒီမှာရိတ်ခါရှားပါနေတဲ့စပေးဒုက္ခသည်တွေအကြောင်းကိုတော့မြန်မာနိုင်ငံတွင်းကလူခွေချုပ်ဖောက်မှုတွေအကြောင်းမှတ်တမ်းတင်နေတဲ့ဒုအသံအစီအစဉ်မှာကြားဖို့ရှိပါတယ်။အဲ့ဒီနောက်ဥတုမောင်တန်းရဲ့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကဘာအစီအစဉ်၊နောက်အာရှနိုင်ငံရေးလေယာစီးပွားသတင်းများ၊ဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေရသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ဗျာ။ကိုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပထမမူဝါဒသိပ္ပံရဲ့ဥက္ကဋ္ဌဖြစ်သူဘရုခ်ရိုလင်းစ်ကိုစိုက်ပျိုးရေးဝန်ကြီးဖြစ်တဲ့အမည်ရှင်တန်ဖိုရွေးချယ်လိုက်ပါတယ်။သူကအမေရိကန်တောင်သူလယ်သမားတွေကိုအကာအကွယ်ပေးဖို့ဥဆောင်နိုင်မှာဖြစ်ကြောင်းနဲ့သူကအမေရိကန်နိုင်ငံရဲ့တကယ့်အကျိုးရဖြစ်ကြောင်းထရမ့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တကယ်လို့ထက်လွတ်တော်ကသာအတည်ပြုခဲ့ရင်သူဟာဝန်ထမ်းတသိန်းတာဝန်ထမ်းဆောင်နေတဲ့စိုက်ပျိုးရေးဌာနကိုဥဆောင်ရမှာပါ။လေယာဉ်နဲ့အာဟာရဆိုင်ရာအစီအစဉ်တွေတက်တော်ရေးရာနေနဲ့လေမြေအငှားချတာစားတောက်ကုံအန္တရာယ်ကင်းရေးကြစ်လက်ဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဆိုင်ရာသုတေသနလုပ်ငန်းတွေရောင်းဝယ်မှုတွေကိုကြီးကြပ်ရမှာလည်းဖြစ်ပါတယ်။ဒါအပြင်2024အတွက်စိုက်ပျိုးရေးဆိုင်ရာဘတ်ဂျက်အမေရိကန်ဒေါ်လာဘီလျံ430ကျော်ကိုကင်တွယ်ရမှာလည်းဖြစ်ပါတယ်။ဒီမှာတာဝန်ထမ်းဆောင်နေတဲ့ America First မူဝါဒသိပ္ပံဟာလက်ရရင်သုတေသနလေ့လာရေးအဖွဲ့ဖြစ်ပြီးအဖွဲ့ဝင်တွေဟာလာမယ့် Trump အစိုးရအဖွဲ့အတွက်မူဝါဒရေးရာပုံဖော်ရမှာအထောက်အကူဖြစ်စေဖို့ထရမ့်မဲဆွဲဝင်တဲ့အနေကလက်တွဲဆောင်ရွက်နေသူတွေဖြစ်ပါတယ်။ရုရှားတပ်တွေရဲ့ဒဏ်ပြန်ထိုးစစ်ကြောင်ယူကရိန်းဟာဩဂတ်လအတွင်းကသူတို့ဝင်သိမ်းထားတဲ့ရုရှားပိုင်ကတ်နေမြေတွေက40ရာခိုင်နှုန်းကျော်ကိုဆုံးရှုံးခဲ့ရတယ်လို့ယူကရိန်းစစ်တပ်သတင်းရင်းမြစ်ကိုကိုကာဘီရိုက်တာစ်မှတောက်ကြံနေကဖော်ပြပါတယ်။ယူကရိန်းစစ်ဦးစီးချုပ်ယုံကတော့အဲ့ဒီဒေသတွေကရုရှားတပ်သား5,900ဆဲလွတ်ထားတယ်လို့ပြောပါတယ်။ကတ်စတေတမှာအရင်ကစတရန်ကီလိုမီတာ1300ကျော်ထိန်းချုပ်နိုင်ခဲ့ပြီးအခုတော့800လောက်ပဲထိန်းချုပ်ထားနိုင်တော့တယ်လို့လည်းပြောပါတယ်။ဒီဒေသကိုယူကရိန်းနဲ့ထိုးစစ်ဆင်နဟာယူကရိန်းအရှေ့နဲ့အရှေ့မြောက်ပိုင်းဒေသတွေကိုရုရှားတိုက်ခိုက်မှုဓာတ်ဆီးဖို့ယူကရိန်းအရှေ့ခြမ်းကရုရှားတပ်တွေပြန်ဆုတ်သွားစေဖို့နဲ့နောက်မှာရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးရင်အသာစီးရနှိမ့်နိုင်နိုင်ဖို့အတွက်ယူကရိန်းကရည်ရွယ်ပါတယ်။ယူကရိန်းမှာတိုက်ခိုက်နေတဲ့ရုရှားတပ်ဖွဲ့ဝင်9,000ခွဲလောက်ရှိပြီး9,000နီးပါးအထိတိုးမြှင့်ဖို့ရုရှားကပြင်နေတယ်လို့လည်းခန့်မှန်းပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကတော့ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒုန်းစနက်နဲ့လူခန့်စ်ပါဝါနဲ့ဒုန်းဘတ်စ်ဒေတာကြီးတစ်ခုလုံးကိုတင်ပိုက်ဖို့နဲ့ခတ်စ်ဒေတာတွေရောက်နေတဲ့ယူကရိန်းတပ်တွေဖယ်ရှားဖို့လုပ်နေတယ်လို့ပြောပါတယ်။ရုရှားမှာရောက်နေတဲ့ထောင်နဲ့ချီတဲ့မြောက်ကိုရီးယားတပ်သားတွေဟာမကြခင်မှာပဲယူကရိန်းကိုတိုက်ခိုက်မှုမှာပါဝင်လာတော့မယ်လို့အမေရိကန်ကခန့်မှန်းကြောင်းကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားတပ်သား1,000လောက်ကိုယူကရိန်းနဲ့ဆက်ရုရှားပိုင်းနဲ့ခတ်စ်ဒေတာမှာရုရှားတပ်တွေနဲ့လက်တွဲဆောင်ရွက်ဖို့အခြေချထားမယ်လို့ယုံကြည်ရကြောင်းသူတို့ကလေ့ကျင့်ထားပုံကိုကြည့်ရင်ရုရှားတပ်တွေနဲ့တွဲပြီးတိုက်ခိုက်တာကိုမကြခင်မှာမြင်တွေ့ရဖို့ရှိတယ်လို့ဝန်ကြီးအော့စတင်ကပစိဖိတ်ကျွန်းနိုင်ငံဖီဂျီမှာရောက်နေတဲ့သတင်းတောက်တွေကိုပြောတာပါအခုချိန်ထိတော့မြောက်ကိုရီးယားတပ်တွေတိုက်ပွဲမှာဝင်လာတဲ့သတင်းမတွေ့ရသေးဘူးလို့လည်းပြောပါတယ်မြောက်ကိုရီးယားတပ်သားတွေရုရှားကိုဆင်လွတ်ထားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားကဆွဆွဲထားတာဖြစ်ပြီးဒါဟာရုရှားကမြောက်ကိုရီးယားကိုလောင်စာဆီး4,000မီဇိုင်းဖြတ်လက်နက်နဲ့စစ်ပွဲရေးအထောက်အကူတွေပေးအပ်တာအတွက်တုံ့ပြန်ကူညီတာဖြစ်ကြောင်းတောင်ကိုရီးယားအစိုးရအရာရှိတွေနဲ့သုတေသနအဖွဲ့ကပြောပါတယ်။ယူကရိန်းကလည်းရုရှားနဲ့မြောက်ကိုရီးယားတပ်သားစုစုပေါင်း5,000လောက်ဟာရုရှားနယ်စပ်ဒေသကယူကရိန်းနဲ့တင်းထားတဲ့နေရာတွေကိုပြန်ယူဖို့လုပ်နေပြီလို့သတိပေးပါတယ်။
ဗီယိုမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ရ လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဟုတ် Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူချိရှိနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
View American တိုင်းကတနင်္ဂနွေမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ukraine စစ်ပွဲအခြေအနေတွေတင်းမာမှုတိုးလာနေချိန်မှာပဲရှေ့သတင်းပတ်ထဲချင်းပါမယ် G7 Democracy နိုင်ငံကြီး9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့နိုင်ငံခြားရေးဝန်ကြီး Anthony Blinken Italy ကိုသွားမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ကိုစီးပွားရေးဒဏ်ခတ်မှုတွေထောက်ကွန်ဆန်ရထိန်းချုပ်မှုတွေအပြင်တခြားအရေးယူမှုတွေလုပ်ပြီး Russia တိုက်ခိုက်နေတဲ့ Ukraine ကိုကူညီပံ့ပိုးဖို့အတွက်G7 ခေါင်းဆောင်တွေပြီးခဲ့တဲ့စနေနေ့မှာပဲထပ်လောင်းကတိပြုခဲ့ကြတာပါ။အီတလီမှာပြုလုပ်တဲ့ဒီအစည်းအဝေးမှာတော့ဝန်ကြီးဘလင်ကင်ကအရှေ့လေပိုင်းအရင်ရုရှားကျူကျော်စစ်အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပြင်ဟေတီနဲ့ဆူဒန်ပြဿနာတွေကိုပါဆွေးနွေးဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်မှာပြောဆိုပါတယ်။နိုဝင်ဘာ23ရက်နေ့29ခီးစဉ်အတွင်းဝန်ကြီးဘလင်ကင်ဟာ G7 အစည်းအဝေးအပြီးမှာဗက်တီကန်ကိုသွားရောက်ပြီးပိုဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံဖို့လည်းစီစဉ်ပါတယ်။အီတလီဟာအမေရိကန်၊ကနေဒါ၊ဂျပန်ပြင်သစ်၊ဂျာမနီနဲ့ဗြိတိန်နိုင်ငံတွေပါတဲ့ G7 အဖွဲ့မှာ2024အတွက်အလှည့်ကျတဘာပဋိတာဝန်ယူထားသူလည်းဖြစ်ပါတယ်။နေတို့တွင်းမှုချုပ်အသစ်မတ်ရူဒါဟာတောက်ကြံတွေကဖလော်ရီဒါပြည်နယ်ပမ်ဘီချ်မှာအမေရိကန်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တယ်လို့နေတို့အဖွဲ့ပြောခွင့်ရဖာရာဒက်ဂလာလာကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူတို့နှစ်ဦးကနေတို့အဖွဲ့ရင်ဆိုင်နေရတဲ့ကမ္ဘာလုံခြုံရေးပြဿနာမျိုးစုံကိုဆွေးနွေးတယ်လို့လည်းနေတို့ကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်နေတို့တွင်းမှုချုပ်ရူတန်နဲ့သူ့အဖွဲ့ဟာသမရအင်ဗျူအမျိုးသားလုံခြုံရေးအကြံပေးဖြစ်ထရမ့်ရွေးချယ်ထားတဲ့အောက်လွတ်တော်အမတ်မတ်ဝော့ချ်နဲ့ထရမ့်ရွေးချယ်ထားတဲ့တခြားအမျိုးသားလုံခြုံရေးအဖွဲ့ဝင်တွေကိုလည်းတွေ့ဆုံတယ်လို့နေတို့ဝက်ဘ်ဆိုက်မှာဖော်ပြပါတယ်။နယ်သာလန်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့နေတို့တွင်းမှုချုပ်ရူတန်ဟာတောက်ကြံတဲ့အမေရိကန်ရွေးကောက်ခံသမရထရမ့်ကိုတွေ့ဆုံဖို့အတွက်နယ်သာလန်အစိုးရလေယာဉ်နဲ့ဖလော်ရီဒါကိုသွားတာနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့နေတို့တာဝန်ရှိသူတွေကိုသတင်းမီဒီယာတွေကပန်ကြားပေမဲ့တုံ့ပြန်မဖြစ်ဆိုပါဘူး။မဂရူဒါပြီးခဲ့တဲ့လကမှနေတို့ဖွဲ့အတွင်းမှုချုပ်တာဝန်ကိုစထမ်းဆောင်ခဲ့တာဖြစ်ပြီးသူဟာ2018ကနေ2021မှာသမ္မတတာဝန်ယူခဲ့တဲ့ထရမ့်နဲ့ဆက်ဆံရေးကောင်းခဲ့တဲ့ဥရောပခေါင်းဆောင်တွေထဲကတယောက်ဖြစ်အများကအရှုံးမြင်ခံရသူလည်းဖြစ်ပါတယ
်စနေမနေ့ထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာအခုထုတ်လွှင့်ချက်တွေပေါ်ကိုယ့်ရဲ့သဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့ပတ်စဉ်အစီအစဉ်တွေကိုစတိုက်တက်ဆက်ပါမယ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မတိုင်ခင်မှာပထမဆုံးတော့ထုတ်အပ်အစီအစဉ်ကိုဥစွာတင်ဆက်ပြစေစစ်ပွဲပဋိက္ခတွေကြောင့်အိုးအိမ်ပြစ်ဘေးလွတ်ရာမှာတိမ်းရှောင်နေကြတဲ့စစ်ဘေးဒုက္ခသည်တွေအာဟာရပြည့်အောင်စားတောက်နိုင်မှုခက်ခဲနေတဲ့အခြေအနေကို Frontier မြန်မာကဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ညာ
နေမကောင်းဘာလည်းပြဲဆုံးကိုဘူးရဲ့ချောင်းဆိုးနဲ့နှာဆေးတယ်ပေါ့မရှိတော့တဲ့ဒီလိုပဲကျွေးရတယ်ကိုကမပြေလေတဲ့ခါကျတော့ဒီလိုပဲကျွေးနေမွေးနေရတာပဲ
စစ်ဆောင်နေမှာကဒီအာဟာရကျွတ်တဲ့မှုတွေခံစားနေရတာမျိုးတွေရှိပါတယ်အများဆုံးဒီအခြေအနေဒီအနေရောကိုကြုံတွေ့ရနိုင်တဲ့သူတွေကတော့အသက်၅နှစ်ယောက်ကလေးတွေကိုဝင်ဆောင်မိခင်တွေပေါ့
ဆီယနာတိမ်မှုကြောင့်ပြက်နှံ့သွားတဲ့ပြိပခါကအစားအစာထုတ်လုပ်မှုနဲ့တည်ယူပို့ဆောင်ရေးတွေကိုဖျက်ဆီးခဲ့ပြီးနိုင်ငံရဲ့စီးပွားရေးလည်းယိုယွင်းသွားပါတယ်။အဲ့ဒီအတွက်ပြိပခါကြောင့်ဆစ်ဆောင်နေရသူ၃တန်းကျော်လောက်ထဲကအများစုကလက်ရှိမှာအာဟာရချို့တဲ့မှုတွေနဲ့ရင်ဆိုင်နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။သူကတော့ဦးစားပေးပြီးကျွေးရတာပေါ့။သူကတော့ငါးဆိုလဲငါးကောင်းလေးပါလေ။အသားငါးလေးလာတဲ့အခါကျတော့လဲသူ့ပုံနာဆိုပြီးတော့ပေါ့အသားငါးလေးပါလေဝယ်ချက်ကျွေးပေါ့။ကွာတော့ကစုံရရှိတော့လည်းကစုံရပေါ့ချမာရချမာရှိတော့လည်းချမာရပေါ့အဲ့ဒါနဲ့ရောငါပြီးသားပေါ့ဒါတော့အသက်ကြီးနေဆိုတော့သူ့ပုံနာတော့ကောင်းကောင်းလေးလုပ်ကြည့်ရတယ်နေနိုင်တော့မကျွေးနိုင်တခါတလေအဲ့လိုပဲကျွေးနိုင်
တော်မူးနဲ့သူ့မိသားစုဝင်နေဖြစ်တဲ့သူ့မျိုးသားသူ့သမီးနဲ့ အသက်80အရွယ်သူ့အမေဦးရူစစ်ချောင်းစခန်းမှာနေနေရတာနှစ်နှစ်နီးပါးရှိပါပြီ။အဲ့ဒီစစ်ချောင်းစခန်းမှာလူ200လောက်ရှိပြီးအိမ်သာ4လုံးပန်းရှိပါတယ်။စခန်းကတော်လိုင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဘကူးတိုင်းနဲ့ကရင်ပြည်နယ်အဆက်မှာရှိတာပါ။တော်လိုင်းတပ်ဖွဲ့တွေကဆန်းခေါက်ဆွဲနဲ့ငချောက်လူအသေးစားရိတ်ခါတွေထောက်ပံ့ကြပေမဲ့စစ်ဆောင်တွေကတခြားပြင်ပကအကူအညီတွေကိုတော့မရကြပါဘူး။ဒေါ်မိုးနဲ့သူ့မိသားစုဟာသူတို့ရွာမှာတုန်းကရောင်းဝယ်လုကြပြီးနှစ်ထပ်အုံညက်အိမ်နဲ့နေခဲ့ကြတာပါ။ဒါပေမဲ့2023အစောပိုင်းမှာတော့သူတို့အိမ်ကိုစစ်ကောင်စီတပ်ကမီးတင်ရှို့ခဲ့ပြီးတိုက်ပွဲတွေကြားကနေသူတို့ထွက်ပြေးခဲ့ရပါတယ်။အခုတော့သူတို့ဝါးတဲလေးထဲမှာနေနေကြရပါတယ်။တနေ့မှာ၅ဖမ်းရသည်3လလောက်ပဲအနာကအင်းမှာအလုလုကြရပြီးတရက်ကိုကြက်ငွေ 8,000 နဲ့လုံးကြရတာပါ။ကြံတဲ့အချိန်တွေမှာတော့ငွေကြီးချီးငှားပြီးအသီးရွက်တွေရှာဖွေချက်ပြုတ်စားတော့ကြရပါတယ်။ဒါကြောင့်ဒေါ်မိုးရဲ့အမေဦးကြီးကိုဖွဲ့ဖွဲ့ရရမကြွေးနိုင်ပါဘူး။သူကမကြမကြဖျားနာပြီးဝမ်းပြက်ဝမ်းလျှောဖြစ်တတ်ပါတယ
်။အမေရမှာဒီတစ်နှစ်တော့နဲ့မှ၄၅၆ခါကျမကြီးမကောင်းအစားအသောက်လည်းဒုက္ခရောက်တော့ကျမကြီးကမကောင်းမကောင်းတဲ့အခါကျတော့သူလည်းအဲ့ဒါတစ်ခါပြီလို့ချင်း၄၅ခုနှစ်ရလောက်ဖြစ်တယ်။အားလည်းနေတယ်အစားအသောက်တွေရတယ်ဒုက္ခရောက်တယ်လေသူနေရထိုင်ရတာလေနောက်ပြီးတော့ကိုရကိုသေးတာမဟုတ်ကိုရင်ကိုအိုမဟုတ်တော့လေသူနေရထိုင်ရတာအဆင်မပြေဘူ
းဆရာချင်းကတော်လိုင်းတက်ဖွဲ့ဝင်ဆရာဝန်တယောက်ပါသူကကရင်ပြည်နယ်နဲ့ပဲခူးတိုင်းကစစ်ဆောင်တွေကိုစေဝါကုသပေးပါတယ်သူရောက်ခဲ့တဲ့စစ်ဆောင်စခန်းတွေမှာအများသောအားဖြင့်အစားအသောက်နဲ့အာဟာရပိုင်းဆိုင်ရာအင်မတန်အားနည်းတယ်လို့ဆရာချင်းကဆိုပါတယ
်ဒီခါတွေရတယ်အရင်ပြေးဝအမေးမထားဘူးဗျာလူအချက်ကြီးရောအများဟာပေါ့ဗျာဒီအကြခုနပြောလို့ပေါ့ဒီလိုအဲ့ဒါပေးတဲ့ဟာလေးနဲ့ဖြစ်လို့လောင်းထားကြတာပေါ့သူတို့မှလည်းရှိတာလေးနဲ့ခွဲပြရငွေဥသေးတဲ့ဖြစ်တဲ့ငပိပဲဖြစ်စီအဲ့လိုပေါ့နော်အဲ့လိုဒီနည်းနည်းပနေပေးရတာရကုန်ကိုချက်စားကြအဲ့လိုပေးကြတာပေါ့နော်အဲ့လိုပုံစံကျွန်တော်တွေ့ခဲ့တယ်
မြန်မာနိုင်ငံကလူဦးရေတန်း90မှာ73တန်းလောက်ကစားနပ်ရိတ်ခါမလုံမလောက်ဖြစ်နေတယ်လို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကထုတ်ပြန်ပါတယ်အဲ့ဒီထဲမှာ2021အာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်တိုက်ပွဲတွေကြောင့်ဒီရဲစွန့်ခွာပြီးစစ်ဘေးရှောင်နေကြရသူတွေကစားနေအိတ်ခါပြက်လက်မှုကိုအဆိုးရွားဆုံးရင်ဆိုင်နေရပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ကအချက်လက်တွေကိုကောက်ယူစဲဖြစ်လို့ကိန်းဂဏန်အတိအကျမပြောနိုင်ပေမဲ့စစ်ရှောင်တွေအာဟာရချို့တဲ့တယ်ဆိုတာကိုလက်ခံပါတယ်။ NUG ကျန်းမာရေးဝန်ကြီးဌာနရဲ့အာဟာရဖွံ့ဖြိုးရေးဌာနခွဲကပြောရေးဆိုခွင့်ရှိသူဒေါက်တာဗစ်တိုရီကစစ်ဆောင်ကလေးတွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေအများဆုံးအာဟာရချို့တဲ့နေကြတယ်လို့ဆိုပါရယ
်စစ်ဆောင်တွေမှာကဒီအာဟာရချို့တဲ့မှုတွေခံစားနေရတာမျိုးတွေရှိပါတယ်အများဆုံးဒီအခြေအနေဒီအနေရကိုကြုံတွေ့ရနိုင်တဲ့သူတွေကတော့အသက်9နှစ်ယောက်ကလေးတွေကိုဝင်ဆောင်မိခင်တွေပေါ့ဘာကြောင့်ဒီလိုတွေခံစားနေရလဲဆိုတော့အရှင်းဆုံးအယုံရှင်းဆုံးပြောရင်လုံလောက်မစားလို့ပေါ့နော်အစားအစာအလုံလောက်မစားရဘူးတစ်ဖက်ကကြည့်ရင်ကြတော့ယောဂပေါ့ဥစေယောဂါကြီးဖြစ်ပေါ်တဲ့အကြောင်းမလို့ပေါ့ဒီလိုအခြေအနေလည်းတလို့အခြေအနေနှစ်ရက်ကြောင်းမလို့အာဟာရချို့တဲ့မှုတွေဖြစ်တယ်ပေါ့
စကိုင်းနိုင်ငံဒေါ်ဝင်းရဲ့ခုနှစ်လအရွယ်မြေးကလေးကတော့အာဟာရချို့တဲ့မှုအန္တရာယ်ကိုရင်ဆိုင်နေရတဲ့နှိုးစုကလေးတွေတဲကတယောက်ပါသူသားနှစ်ယောက်နဲ့သူသမီးရောသူ့မြေးပါဆစ်ရှောင်နေရတာနှစ်နှစ်ကျော်ပါပြီသူတို့ရောက်ကိုစစ်ကောင်စီတပ်ကမီးတင်ရှို့ခဲ့ပါတယ်တခြားဆစ်ရှောင်တွေအများစုလိုပါပဲဒေသခံအလူရှင်တွေရဲ့တခါတလေပေးတဲ့အကူအညီနဲ့ပဲစာဝတ်နေရေးကိုရုန်းကန်နေကြရပါတယ်။သူ့သားနှစ်ယောက်ကကြာပန်းအလုပ်လုပ်ကြပြီးတလကို10ရက်လောက်ပဲအလုပ်ရှိကြပါတယ
်။မလောက်ဘူးလေမလောက်တော့လေဒီလိုပဲဆွေးတာပြီးတော့စားနေရတာ။ဒီလိုပဲဟိုကဂျွေဒီကဂျွေနဲ့ပဲအချိန်ကုန်သွားတာပါပဲ။မမေလေးက9လပဲရှိသေးတယ်။နိုးပဲတိုက်တယ်။စင်နဲ့စားလေးနဲ့ချမင်းပဲတွေးတယ်။မကြွေးနိုင်ဘူးလေနိုးမောင်းရတယ်တစ်ထောက်900 800ဆိုတော့ဝယ်မကြွေးနိုင်ဘူး။
သူတို့မိသားစုကသူတို့အိမ်နဲ့10မိုင်လောက်ဝေးတဲ့လူတရာဝင်းကျင်ရှိတဲ့စစ်ဆောင်စခန်းမှာထလက်တဲနဲ့နေနေကြရတာပါ။အာဟာရချို့တဲမှုကဒေါ်ဝင်းရဲ့မြေးအပါဝင်သူတို့စစ်ဆောင်စခန်းကကလေးတွေကိုမကြမကြဖျားနာစေပါတယ
်။နေမကောင်း။ဘာလို့ဖြစ်ဆိုကိုဘူးရဲ့ချောင်းဆိုးနဲ့နှာဆဲတယ်ပေါ့။မရှိတော့တဲ့ဒီလိုပဲကျွေးရတယ်။ကိုကမပြေလေတဲ့အခါကျတော့ဒီလိုပဲကျွေးနေမွေးနေရတာပဲ။မရှိမှမရှိတာပဲဆရာရဲ့ရှိတော့တဲ့ကိုမြေးလေးကိုကျွေးတင်တာပေါ့။အဟာရရှိတဲ့ဟာလေးတွေ။
များသောအားဖြင့်အညာနဲ့နေဆက်နဲ့ဝေးတဲ့ဒေသတွေကတော်လိုင်းရေးတပ်တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာကုညီထောက်ပံ့ရေးအဖွဲ့တွေရောက်ဖို့ခက်ခဲတဲ့စစ်ဆောင်စခန်းတွေရှိပါတယ်။အတိပခတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေပြည့်စည်ရသလိုအစားအစာတည်ယူပို့ဆောင်မှုလည်းခက်ခဲသွားပါတယ်။ဒါပေမဲ့စစ်ကောင်စီကြောင့်လည်းစစ်ဆောင်တွေစီကိုအကူအညီတွေရောက်ဖို့ပိုခက်ခဲသွားပါတယ်။ဒေါက်တာဗစ်တိုရီကတော့စစ်ဆောင်တွေရဲ့အာဟာရပိုင်းဆိုင်ရာကိုအထောက်အကူဖြစ်တဲ့အစားအသောက်တွေမရဘူးလို့ဆိုပါတယ
်။စစ်ကောင်စီက ထိန်းချုပ်ထားတဲ့ဒီကျန်းမာရေးဝန်ကြီးဌာနပေါ့နော်စကားစလက်အောက်ခံကျန်းမာရေးဝန်ကြီးဌာနနေရောဒီ nutrition နဲ့ပတ်သက်တဲ့ supply တွေကိုဒီအဖွဲ့အစည်းတွေပေါ့နော် NGO အဖွဲ့အစည်းတွေစီကိုခတိုင်းလိုမျိုးသဘောတူညီမှုတစ်ချက်နဲ့ပေးတာမဟုတ်တော့ဘဲနဲ့သူတို့ကနေပြီးတော့မှတင်းတင်းကြပ်ကြပ်ချုပ်ကင်ထားလိုက်တယ်ပေါ့နော်အဲကြောင့်မို့ဟာရာချုပ်တဲ့မှုဖြစ်ပြီးဆိုရင်ပြင်းထန်မှုအခြေအနေကိုအလွယ်တကူကူးပြောင်းသွားတယ်ပြင်းထန်တဲ့အခြေအနေကနေပြီးတော့မှကလေးတွေအသက်ဆုံးရှုံးရတဲ့အထိဖြစ်လာကြတယ်ပေါ့နော်
တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလုံခြုံရေးအခြေအနေအရမြန်မာနိုင်ငံကဒေတာတော်တော်များများကိုမရောက်နိုင်ပါဘူးစစ်ဆောင်တွေကိုထောက်ပံ့ခဲ့တဲ့အကူအညီအများစုကဒေတာတွင်လူရှင်တွေနဲ့ဒေတာကန်လူအဖွဲ့အစည်းတွေကနေရရှိနေတာပါမတ်တင်စာရေးကကရင်နီချင်းနဲ့အညာကစစ်ဆောင်တွေကိုကူညီထောက်ပံ့ပေးနေတဲ့ကလင်းရန်ကုန်အဖွဲ့ကပါသူတို့အဖွဲ့ကစစ်ဆောင်တွေအတွက်စားစရာအချောက်ချမ်းတွေနဲ့စံကိုထောက်ပံ့တယ်လို့ချက်ပြုတ်ကျွေးမွေးပြီးတော့လှူဒန်းလေးလည်းရှိပါတယ်ဒါပေမဲ့လက်ရှိမှာလူနေနေကားပဲသူတို့အဖွဲ့ကိုလှူဒန်းနိုင်တယ်လို့ဆိုပါတယ်
။အာနာဒိနာလေးနဲ့နေပါရှိလာပြီဆိုတော့ဒီစစ်ဆောင်ထောက်ပံ့ရေးအတွက်အလူရှင်တွေရဲ့ပါဝင်မှုကပြောရမယ်ဆိုလို့ရှင်အလူရှင်တွေဘက်ကလည်းနေရာစုံဘက်ပေါင်းစုံကိုကူညီကြရတယ်ပေါ့နော်။ကူညီကြရတယ်ဆိုတော့ကြည့်လိုက်လို့ရှင်ဘယ်နေရာပဲလို့လို့လှူနေကြတာလူဒီလူတွေဒီလူတွေပဲအများစုတွေ့ရတယ်ပေါ့နော်
။ဒီလိုအခြေအနေမှာတော်လိုင်းအဖွဲ့တွေအနေနဲ့ကိုနေမီကစစ်ဆောင်တွေရဲ့လိုအပ်ချက်ကိုအကူအညီဖြည့်ဆည်းပေးဖို့လိုတယ်လို့တော်လိုင်းရဲ့ဘက်တော်သားဆရာဝန်ဖြစ်တဲ့ဆရာချင်းကပြောပါတယ်
။သူ့ဒေသခံလူကြီးတွေရဲ့ပုံမူတည်မှာပေါ့ပြည်သူတွေပေါ်ထားတဲ့စီစဉ်တာကတော့အဲ့ဒါပါပဲနော်။သူကြတော့သူ့ရဲ့လုံခြုံရေးအတိုင်းပြည်ကြပါရှိတယ်အဲ့ကြတော်တော်ခက်ခဲရှိကြတယ်တွေ့ရရတယ်အားရတော့။ဒီကအအောင်စိုက်တင်တာပေါ့။အရှာလိုင်းတွေလည်းအအောင်စိုက်တာတော့စိုက်တာပေါ့။ဒီစစ်ဆောင်တွေပေါ်လည်းသူတို့ကပို့ပြီးတော့ကြီးစိုက်တင်တယ်သူတို့ရဲ့လိုအပ်ချက်တွေကိုမင်းမြန်းနေတယ်ပြည်သူတွေပါခက်ခဲရှိတယ်ဆိုတော့
ကုလသမဂ္ဂစည်ရင်းစရာတွေအရလက်ရှိမှာဆစ်ဆောင်ဦးရေ3သန်းကျော်လောက်ရှိနေပြီးတော့ဆက်ပြီးတော့လည်းများလာနေတော့မှာဒါပေမဲ့ဆစ်ဆောင်တွေအတွက်အကူအညီပေးရင်းအရင်းမြစ်တွေကတော့နည်းလာနေပါတယ်ဒေါ်မိုးလိုဆစ်ဆောင်တွေအတွက်နေရေးထိုင်ရေးပိုတိုးတက်လာဖို့အစားအသောက်ပိုများများရဖို့ဒါမှမဟုတ်ပိုကောင်းကောင်းစားရဖို့မျှော်လင့်ချက်ကအများကြီးမရှိပါဘူးသူနဲ့သူ့မိသားစုဟာဘကိုးတိုင်းထဲကသူတို့ရွာနဲ့ခေါနမိုင်လောက်ပဲဝေးတဲ့နေရာမှာနေကြတာပါဒါပေမဲ့အခုတော့သူတို့ဟာဝတ်တဲကြက်ချံတွေနဲ့မဝေးတဲ့စခန်းကအများဆုံးအိမ်သာဘေးကဆစ်ဆောင်တဲလေးထဲမှာပဲကျင်းချင်းကျက်ကျက်နေနေကြရပါတယ်။အဲ့ဒီနေရာကတာယာနာပြောဝဲပတ်ဝန်းကျင်မဟုတ်ပါဘူး။ဒုံမူကတော့သူ့အမေအိုကိုကောင်းကောင်းစောင့်ရှောက်နိုင်မှုအတွက်သူ့အိမ်ကိုပဲသူပြန်ကျင်နေပါတယ်
။ရွာပြန်ကျင်တယ်လေရွာမှာပြန်နေကျင်တယ်ဆိုတာအမေကိုလည်းရွာမှာဆိုတော့ဈေးတယ်လည်းပေါ်တယ်အစားအသောက်လည်းပေါ်တယ်ကိုကမျိုးနဲ့နေကြောင်မိဘကိုလည်းကောင်းကောင်းမွန်မွန်ဝဲကျွေးလို့ရတယ်။ရွာကတော့ပြန်ကျင်တာပြောမနေနဲ့ရွာမှာဆိုတော့ကိုယ်တွေလည်းစီအောင်စားလဲရတယ်အလုံးလုံးစားလဲရတယ်ဆိုတော့ရွာပဲပြန်ကျင်တယ်ဒီမှာကျတော့ဘာအလုံးမလည်းမရှိဘူးလေ
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
အခုတော့ဒီမိုကရေစီလွတ်ခွင့်နဲ့ခေတ်ပြန်ကမ္ဘာစီစဉ်လှည့်ကြပါပြီခင်ဗျာဆူဒန်နိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစစ်ကြောင့်အိမ်နီးချင်းချက်နိုင်ငံမှာခိုလုံနေကြတဲ့အမျိုးသမီးတွေလိင်အမျက်ထုတ်မှုနဲ့ရင်ဆိုင်နေကြပါတယ်မြန်မာနိုင်ငံကအမျိုးသမီးဒုက္ခအသည်တွေရောလုံခြုံမှုရှိပါရဲ့လားလွတ်ခွင့်တကြွလှရှားသူမတ်ဝင်းလူကိုဒီဘက်မှာမင်းမြတ်ပြီးတော့ဥတ္တမောင်တန်းကတင်ဆက်ထားပါတယ်ခင်ဗျာ
ပထမသတင်းတပုတ်ကိုတင်ပြပါစေ။ကျူရန်ပြည်တွင်းစစ်ကလည်း6နိုင်ငံကိုထွက်ပြေးလာကြရတဲ့ဒုက္ခသည်အမျိုးသမီးတို့ဟာလိင်ပိုင်းဆိုင်ရာမတော်မတရားအကျူခံနေကြရတယ်လို့နိုဝင်ဘာလ16ရက်နေ့ AP သတင်းကပြောပါတယ်။အချင်းကလိုအပ်ချက်တွေရဖို့လိင်နဲ့အပေးယူလုပ်ခဲ့ကြရတာလို့ခံခဲ့ရသူတွေကဆိုပါတယ်။အဒီလိုမတရားပြုကြတဲ့သူတွေထဲမှာဒေသခံနဲ့နိုင်ငံတကာအကူအညီပေး NGO အဖွဲ့တွေကဝန်ထမ်းတွေလည်းပါဝင်နေတာကိုတွေ့ရပါတယ်။ဒီလိုဖြစ်တွေ့လို့ဘလို့ကောင်းဝဲနိုင်မလဲဆိုတာဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်ကျွန်တော် page ခေါ်ထားသူကတော့လူခွေရင်းနဲ့လူမျိုးစုံတက်ဖြတ်မှုကိုအဓိကထားလေ့လာနေတဲ့ပတ်ဝန်းကျင်ဖြစ်ပါတယ်မင်္ဂလာပါပတ်ဝန်းကျင်ခင်ဗျာ
မင်္ဂလာပါဆရာ
ဟုတ်ကဲ့ဒီမနက်ကမှလည်းပြည်တွင်းစစ်ဖြစ်နေပြီးတော့ပေါ့နော်နေဆက်အိမ်ကြီးချင်းနိုင်ငံတွေမှာလည်းဒုက္ခသည်စခန်းတွေရှိနေဘလို့ပြည်တွင်းမှာလည်းအိုးအိမ်စွတ်ခွာထွက်ပြေးနေကြတဲ့ IDP စခန်းတွေရှိပါတယ်ဆိုတော့ ဒီခုနခြားတာဒုက္ခသက်စခန်းလို့မာပြရဒုက္ခသက်စခန်းအဲ့ဒီစခန်းတွေမှာဘလို့အနေရကြုံရတဲ့ဘာခက်ခဲတွေတွေ့နေရလဲဘာကြောင့်ပါလဲခင်ဗျာ
ဒီလိုမျိုးနည်းဆုံးခွာပြီးတော့တခြားနေရာမှာခေလုံးဝပြီဆိုလို့ရှိရင်မြို့သမီးတွေအတွက်လုံလုံခြုံခြုံနေနိုင်တဲ့အိမ်ဆိုတဲ့ပုံတံတန်တွေမရှိတော့ဘူးအကာအကွယ်မဲ့တယ်ဒါတမျိုးပေါ့နော်ဒါရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိဘူးဖြစ်နေတာဆိုတော့ခုနကတော့မတမတလူတွေအနေနဲ့ကဒီလိုမြို့သမီးတွေကိုကျဉ်ကပ်မယ်ဆိုလွယ်တယ်ပေါ့နော်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းမရှိကြဘူးစိတ်ပိုင်းဆိုင်ရာအဖြစ်အားငယ်သွားတယ်အားနည်းသွားတယ်အကြောင်းမျိုးမျိုးကြောင့်ပေါ့နော်ကိုယ့်ရဲ့ဒီနေရဒေတာကိုဆွန့်ခဲရတယ်ဘဝကိုဆွန့်လွတ်ခဲရတယ်အများကြီးနဲ့နာမှုတွေကျမတို့ဖြစ်ခဲ့ကြရတယ်အဲမျိုးမျိုးဟိုရဆွေကျူးလွန်မှုတွေခံခဲ့ရတယ်ဒါမှမဟုတ်ရင်ကိုယ့်ရဲ့မိသားစုအပေါ်မှာတက်ရောက်မှုတွေရှိခဲ့တယ်ဒီလိုအတွက်အစိတ်လုံခြုံမှုမရှိကြဘူးနောက်ပြီးတော့အဲ့ဒီရောက်သွားတဲ့ပတ်ဝန်းကျင်မှာဥပဒေရကာကွယ်ပေးနိုင်တဲ့အဲလုံခြုံမှုစနစ်ကလည်းရှိမနေဘူးအားနည်းနေတတ်တာကိုကျမတို့တွေ့ရတယ်ပေါ့နော်နောက်တစ်ခါကျတော့ကျမတို့စာဝတ်နေရေးခက်ခဲသွားတယ်ပေါ့နော်တချို့ဒီလိုမျိုး NGOs တွေကနေပြီးတော့မှကျွန်တော်တို့ပေးတဲ့ဟာအရှိကောင်းရှိပါတယ်ဒီလိုဒီလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေပေါ့နော်ဒါပေမဲ့အဲ့ဒီအထောက်ပံ့နေဟာတကယ်တမ်းကျတော့မလုံလောက်တာတွေအများကြီးဖြစ်နေတတ်တယ်တချို့နေရာတွေမှာဆိုလုံးဝရမနေတဲ့ဟာမျိုးတွေဖြစ်နေတတ်တယ်အဲ့ခါကျရင်ဒီအမျိုးသမီးတွေနောက်ဖြစ်မိခင်တွေပေါ့နော်ဒီလိုမျိုးသူတို့အနေနဲ့ကဝင်ငွေရရနီးလန်းနေနဲ့အလုံးလုံးရတယ်လို့အလုံးလုံးပိုင်ခွင့်နေလဲတော်ုံတဲုံကဒီလိုမျိုး refugee IDP စတေမှာမရှိဘူးပေါ့နော်အလုံးလုံးခွင့်မပေးတာတွေလည်းရှိရယ်အာဆိုတော့ကျမတို့ကဒီအဲ့လိုနေရနေထားမျိုးမှာဆိုလို့ရှင်တော့ခုနကတော့အဲဒီလိမ်မိုင်းဆိုင်ရာကျမတို့ဟိုပြစ်မှတ်ထားပြီးတော့မှအာဒီစော်ကားမှုတွေအမ်ဒီအမ်နောက်ပြီးတော့အဲ့လိုပေါ့နော်ဒီလိမ်မိုင်းဆိုင်ရာအကြံဖက်မှုပေါင်းစုံမျိုးဖြစ်လာတတ်တယ်ပေါ့နော်ဆိုတော့ဒီမြန်မာပြည်ကဒုက္ခတွေရဆိုရင်လည်းအတီးတီးမှာအလားတူဖြစ်ရမျိုးတွေဖြစ်နေရတယ်ကိုလည်းကျွန်တော်တို့ဟိုကြားသိနေရတယ်ပေါ့နော
်ဟုတ်တယ်ဒီအခုဒီ chat မှာဖြစ်တဲ့တဲ့မှာကြည့်လို့ရှိရယ်ဒီနိုင်ငံတကာ NGO တွေဒီလက်က NGO တွေကနေပါဝန်ထမ်းတွေဖြစ်နေတော့ဒီဝန်ထမ်းတွေပါဒီ code of conduct လို့ပြောတဲ့အလုပ်ဆိုင်ရာကျင့်ဝတ်ပေါ့မရရှိခဲ့တာလားကျင့်ဝတ်ခိုင်မာမှုနဲ့ဘလို့များထင်မယ်ဗျ
ကျွန်တော်နားလည်တဲ့လောက်ပြောမယ်ဆိုလို့ရှင်တော့ဒီနိုင်ငံတကာအဖွဲ့အစည်းတော်တော်များများမှာတော့ code of conduct ရှိပါတယ်ဒီအထူးသဖြင့်ဒီအဖွဲ့အစည်းတော်တော်များများမှာလည်းဒီ sexual violence ဆိုင်ရာ code of conduct လည်းတည်ကြရှိနေတာမျိုးရှိရပါတော့ဥပမာ UN ဆိုလို့ရှင်ဒါလိင်မိုင်းဆိုင်ရာစော်ကားမှုအနေပတ်သက်တဲ့ကျင့်ဝတ်ပေါ့နော်ကျင့်ဝတ်လိုက်နာရမယ့်စီးနှက်စီကတ်တွေကိုတို့အနေနဲ့တင်နန်းလို့တက်ပြီးတော့မဖြစ်မနေအဲလိုက်နာရပြီးတော့မှလက်မှတ်ထိုးရတဲ့ဟာမျိုး UN မှာရှိရပါတော
့အမဒီအဖွဲ့အစည်းတွေမှာရောဒီလိုကျူးလွန်တဲ့လူတွေပေါ်မှာ zero tolerance policy လို့ပြောတဲ့ကျွန်တော်တို့လုံးဝအသီးမခံတဲ့ဘူဝါဒရှိတယ်လ
ားရှိပါတယ်အနည်းဆုံးတော့အနိုင်ဆုံးတော့ရာဓူကနေထုတ်ပယ်တဲ့ဟာမျိုးနောက်ခါကျတော့ဒီလိုမျိုးစုံစမ်းစစ်ဆေးပြီးတော့မှဒီလိုလှုပ်ဆောင်နေဆိုတဲ့ဟာမျိုးကိုပေါ်လွင်နေဆိုလို့ရှိရင်ဒါဒီတရားရေးစနစ်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဒါ criminal act ဖြစ်တယ်ဆိုလို့ရှိရင်ရာဇဝမှုမြောက်တယ်ဆိုလို့ရှိရင်နော်ရာဇဝလမ်းကြောင်းရသူ့ကိုပြစ်ပေးဖို့အတွက်တရားရုံးနေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေဒီလိုဖွဲ့စည်းတွေကတော့လှုပ်ဖို့လိုအပ်တယ်လို့တော့ကျွန်မမြင်တယ
်ဟုတ်ဒီနိုင်ငံတကာလူခွင့်ရေးဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေမှာဒါစံနှုန်းတွေရှိတယ်เนาะဒီစံနှုန်းတွေကိုဒီဝန်ထမ်းတွေလိုက်တာလာနိုင်အောင်ဘာကြောင့်မလုပ်နိုင်
ဒီလိုချိုးဖောက်မှုတွေအတွက်ဒီလိုစဉ္ညင်စဉ္ညွန်းတွေကိုလိုက်နာဖို့အတွက်အကဲခတ်ပေးနိုင်တဲ့ထိန်းချောင်းပေးနိုင်တဲ့ရန်တရားတွေကိုတို့မဖော်ဆောင်ဖော်ဆောင်ထားမှုအားနည်းတယ်လို့ကျွန်မမြင်နေပေါ့เนาะတကယ်လို့ဒီအခွင့်အစည်းတွေမှာပေါ့နော်ဒီလိုမျိုးထိန်းချောင်းပေးဖို့ဘော့တစ်ခုရှိမယ်ကော်မတီတစ်ခုရှိမယ်အဲ့အတွက်ကိုအဲ့ဒီကော်မတီကိုလည်းလုံလုံလောက်လောက်လိုအပ်တဲ့အရာတွေကိုဖြည့်ဆည်းပေးမယ်ငွေရေးကြေးရတော့လည်းကောင်းနှိပညာပိုင်းဆိုင်ရတော့လည်းကောင်းဒီပညာရဲ့ပိုင်းဆိုင်ရတော့လည်းကောင်းလုံလောက်တဲ့ဟာတွေကိုဖြည့်ဆည်းပေးပြီးတော့မှတည်တည်ချာချာကြက်မှတ်မယ်ဆိုလို့ရှင်တော့ဒီလိုချိုးဖောက်မှုတွေကိုကျမတို့နည်းနည်းထိန်းနှိမ့်နိုင်မယ်ပေါ့ရှော့ချနိုင်မယ်ပေါ့အဲ့လိုတော့ကျွန်မမြင်ပါတယ်တချို့နေရာ
တွေမှာဒီခုနဒီလိုကျွန်တော်တို့နေဆက်တွေမှာလည်းဒုက္ခတွေဆန်းနေရှိတယ်เนาะအခါ NUG ဆိုပြီးဂျာပြမျိုးသားညီညွတ်ရေးအစိုးရလည်းရှိတယ်အဲ့လိုထိန်းချောင်းကြက်မှတ်တဲ့စနစ်ရှိနေပြီ
ကျွန်မနားလည်တလောက်ကတော့ဒီအန်ယူဂျီကနေပြီးတော့မှဒါကိုတည်တည်ချာချာထိန်းချောင်းကြက်မှတ်တဲ့စနစ်ကိုမရှိသေးပါဘူးကျမတို့တချို့ဒေတာတွေမှာဒီတချို့ဒီနေမျိုးတွေမှာခုနလင်းမိုင်းဆိုင်ရာချိုးဖောက်တဲ့အမှုတွေဖြစ်နေခဲ့ပေါ့နော်ဖြစ်လာနေတာကိုလည်းကြားရတယ်တချို့အမှုတွေဆိုလို့ရှိရင်ဒါအန်ယူဂျီစီမာတိုင်တန်းတာမျိုးတွေအထိဖြစ်တယ်ပေါ့နော်ဆိုတော့ ဒီလိုမျိုးဖြစ်နေတဲ့ဆိုတဲ့ဟာကတော့ကျမတို့လက်ခံအတိအမှတ်ပြုရမယ်အနေထားဖြစ်နေပြီပေါ့နော်ကြဲကြဲပြန့်ပြန့်ဖြစ်မဖြစ်ခင်မှာဒီလိုထိန်းကျောင်းနိုင်တဲ့ကြက်မှတ်နိုင်တဲ့မော်နီတာလုပ်နိုင်တဲ့စနစ်ကိုရန်ရတခုကိုကျမတို့ဖော်ဆောင်ဖို့လိုတယ်လို့ကျမမြင်တယ်လောလောဆယ်အထိမရှိနေဘူးရှိလာတယ်ဆိုလို့ရှိရင်လည်းကျမတို့ကရုပ်လက်မရွေးမျက်မျက်တက်တက်နဲ့ဒါဥပဒေနဲ့အညီဖြေ ချုပ်တဲ့နယ်မြေတွေရဲ့အနေအထားကိုကျွန်တော်တို့ဖြစ်တဲ့ဟာမျိုးပြောဟိုဆွေးနွေးကြည့်ရပါတော့နော
်အခုနိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါကျတော့နော်လက်သမားမှလည်းကျွန်တော်တို့ဒီဒုက္ခတဲ့ဆိုင်ရာမဟာဘင်းကြီးရုံးရှိဒီရုံးကတော့ကမ္ဘာနိုင်ငံအသီးသီးမှာရှိနေတဲ့ဒုက္ခတဲ့စခန်းတွေမှာအမျိုးသမီးတွေကိုထိရောက်လုံလောက်ပါဝယ်ပေးနိုင်တယ်လို့ကျွန်တော်ထင်တယ်
မပေးနိုင်ပါဘူးတံမျိုးတွေကိုဆက်လက်ပြီးကျမတို့တွေ့နေရတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ UNHCR ကိုနိုင်ကလည်းကာကွယ်မပေးနိုင်ဘူးလို့ဒီလိုတေးသေးချာချာကြက်ကြက်မက်မက်နဲ့ကာကွယ်ပြီးရဒီကိစ္စကိုပဲအဓိကလုပ်တဲ့ NGO INGO ဆိုတာလည်းမရှိပါဘူ
းဒါဆိုလို့ရှိရင်ကျွန်တော်တို့ဒီဒုက္ခတွေရဲ့အဖြစ်ကမိမိကိုယ်ကိုပဲအဓိကပေါ့နော်ဘူလာဘူလာအဖြစ်အရင်အကူအမျိုးဆိုရင်ကျွန်တော်တို့ရရွာအခြေပြုဒုက္ခတွေစခန်းကိုအခြေပြုတဲ့မှာဒီလိုကောက်ပေးနိုင်ဘယ်လိုစီစဉ်နေကိုချမှတ်လို့ဆောင်ပေးနေလို့ဆက်မအကြံပေးခြင်းပါလေခင်ဗျာဒါကတော့နောက်ဆုံးမေးခွန်းပ
ါဟုတ်ကဲ့ပါဒုက္ခဒယ်ရီကနေပြီးတော့မှမိမိကိုယ်ကိုပဲအကူအမဲဆိုတော့သဘောတရားကိုလည်းကျမတို့လက်မခံပါဘူးဒုက္ခတွေဖြစ်သွားပြီဆိုလို့ရှင်တော့ကျမတို့နိုင်ငံတကာမှာပတ်ဝန်းကျင်မှာကျမတို့လူအတိုင်းဝိုင်းမှာကာကွယ်ပေးဖို့တာဝန်ရှိပါတယ်ဒီဒုက္ခတွေတော်တော်လေဒီလိုကာကွယ်ပေးနိုင်မှုတွေညော့နေတယ်ဘောနော်အားနေနေတယ်ဆိုလို့ရှင်တော့ကျွန်တော်တို့ဒုက္ခတဲ့အချင်းချင်းကြားထဲမှာလှုပ်ဆောင်နိုင်တာတွေရှိပါတယ်ဆိုတော့အဓိကကတော့ပညာပေးမှုတွေဒီလိုဖြစ်နေတဲ့ဟာတွေကိုများများလှုပ်ဆောင်ဖို့လိုပါတယ်နောက်ပြီးတော့ဒီလိုမျိုးအဖွဲ့အိမ်ဖွဲ့ပြီးတော့ဘောနော်ဥပမာကျွန်တော်တို့ဒုက္ခတဲ့စခန်းနေဆိုများတော့အဖြစ် cluster လုပ်ထားတယ်လေအစုလိုက်စုလိုက်တွေရှိရဲ့အဲ့ဒီမှာမှအခုနောက်တော့မြို့သားမြို့သမီးစုပေါင်းပြီးတော့မှဒီလိုကိစ္စရပ်တွေကာကွယ်နိုင်ဖို့အတွက်ကော်မတီဖွဲ့တအိမ်ဝင်ထွက်ကျမတို့ပညာပေးမှုတွေလုပ်တအိမ်ဝင်တအိမ်ထွက်အခက်အခဲတွေကိုကျမတို့နားဆင်ပေါ့နော်နားဆင်ပြီးတော့မှဖြည့်ရှင်းပေးရတဲ့ဟာမျိုးတွေကိုနေရာလေးကိုတကွက်ကနေစပြီးတော့လှုပ်လို့ရတဲ့ဟာမျိုးကနေပြီးတော့စတင်လုပ်နိုင်နေဆိုရင်ကောင်းမှာပေါ့နော်တကယ်လို့များအကုန်လုံးကို cover ဖြစ်ပြီးတော့လုပ်ချင်တယ်ဆိုလို့ရှိရင်တော့တေချာပေါ့ဒီနိုင်ငံတကာအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်တဲ့ဟာမျိုးလုပ်ဖို့လိုအပ်လာလိမ့်မယ်။အဓိကတချို့ကိစ္စတွေဖြစ်တယ်ဆိုတာကမသိလို့ဖြစ်တာများတဲ့အခါကျတော့အသိပညာမပေးမှုတွေများလာတယ်ဆိုလို့ရှိရင်တော့လုံးဝမပြောက်ွယ်သွားရင်တောင်မှပေါ့နော်ကျွန်တော်တို့ short ချနိုင်တဲ့အနေအထားတစ်ခုတော့ရှိလာမယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဟုတ
်ဟုတ်ကဲ့တပည့်ကျေးဇူးများကြီးတင်ပါတယ
်ကျေးဇူးပါဆရာဟုတ်ကဲ့
ဟုတ်ကဲ့အခုဆွေးနွေးတော်လူကတော့လူခွင့်ရင်းနဲ့လူမျိုးစုံသက်ဖြတ်မှုကိုအဓိကထားလေ့လာပြီးမြမအရေးတက်ကြွလှောက်ရှားနေတဲ့မှတ်ဖို့ရည်လူဖြစ်ပါတယ်ဆုံးတော့ပါမယ
် VOA American တန်ရဲ့ရုပ်သံတဲ့ Radio ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season ကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်တန်လိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio season ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနှာစင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပို့ဖို့လိုရဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဗျာဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပို့နိုင်ကြပါတယ်ဗျာတော်တက်ရှင်တွေစီကရေးသားပို့ချက်တွေကိုစောင့်မျှော်ကြိုးစားနေပါတယ်အခုတော့ပတ်စံကဏ္ဍတွေကိုဆက်ဆက်ပါမယ်အာရှနိုင်ငံရေးနဲ့ပြန်ဆက်ပါမယ်အာရှပစိဖိတ်ဒေသတွေမှာတက်မာမှုတွေရှိနေကြမှာပဲတရုတ်ဂျပန်အမေရိကန်ကာဝေးဝင်ကြီးတွေဟာအာဆီယံအစည်းအဝေးတက်ရောက်ခဲ့တယ်လို့တရုတ်နဲ့အမေရိကန်ကလည်းသီးခြားတွေ့ခဲ့ကြပါတယ်။တခါဗီယက်နမ်နဲ့မလေးရှားကတော့ဆက်ဆံရေးတိုးမြင့်လိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကအွန်လိုင်းငွေလိမ်ဘူးချက်မှကိုရှင်းလင်းဖယ်ရှားနိုင်ခဲ့ပြီလို့တရုတ်အစိုးရကကြေညာပါတယ်။ဒီလိုထူးခြားတဲ့တစ်ပတ်အတွင်းအာရှရေးရာသတင်းတွေကိုတော့ကိုစုံမှုကျော်ကစူးစစ်တင်ပြပါမယ်။
အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံမြို့တော်ဗီယန်ချမ်းမှာနိုဗ ెంబ ာလ22ရက်နေ့ကပြုလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ဂျပန်နိုင်ငံကကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကအာရှပစိဖိတ်ဒေသဟာရေပူရအဖြစ်တည်ငြိမ်လျက်ရှိပေမဲ့ပထဝီနိုင်ငံရေးအရာပဋိပက္ခတွေဝင်ရောက်လာနိုင်တယ်လို့သတိပေးပြီးမိမိတို့ရဲ့ဒေတာကိုပူပေါင်းကာကွယ်ရမယ်လို့ပြောဆိုခဲ့ပါတယ
်။这是一次以东盟为中心，汇聚各方智慧。
ဒေတာရင်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အာဆီယံကိုဗဟုပြုပြီးအားလုံးပြည့်စုံကြတဲ့ဒီအစည်းအဝေးဟာအလွန်အရေးပါပါတယ်။ကျွန်တော်အနေနဲ့လည်းဒေတာရင်းပူပေါင်းဆောင်ရွက်ရေးဖွံ့ဖြိုးရေးအတွက်နက်နက်ရှိုင်းရှိုင်းဆွေးနွေးအမြင်ဖလှယ်တာတွေလုပ်လိုပါတယ်။
တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကဒူဘိုင်းလို့ကြွေးကြော်ပြီးပင်လယ်ပြင်အတွင်းကမ်းခြေဆောင်တင်းမောတွေဆီလွတ်ထားသလို Spreadley ကျွန်းနယ်မှာစခန်းတွေတည်ဆောက်နေတဲ့အတွက်ဒေသတွင်းတင်းမာမှုတွေဖြစ်နေပါတယ်။အရှေ့ပင်လယ်ပြင်မှာလည်းဂျပန်နဲ့ပိုင်းနဲ့အငင်းပွားမှုတွေဖြစ်နေသလိုဂျပန်လေရေပိုင်းနဲ့အတွင်းတရုတ်တင်းမောတွေလေရင်တွေဝင်ရောက်ခဲ့တယ်လို့ဂျပန်ကပြောဆိုထားပြီးတင်းမာမှုတွေဖြစ်နေပါတယ်။ဒီအစည်းအဝေးကိုဂျပန်ကာကွယ်ရေးဝန်ကြီးဂန်နာကာတနီလည်းတက်ရောက်ပါတယ
်။
အခက်အခဲမျိုးစုံစင်ခုံမှုမျိုးစုံနဲ့ကြုံတွေ့နေရတဲ့ဒီဒေသရဲ့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အားလုံးနဲ့အမြင်ချင်းဖလှယ်ဆွေးနွေးလိုပါတယ်။အားလုံးနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ
်။အမေရိကန်ပြည်ထောင်စုကတော့တောင်တရုတ်ပင်လယ်ပြင်အတွင်းနိုင်ငံတကာရေချောင်းလွတ်လပ်စွာသွားလာနိုင်ခွင့်ရှိရမယ်ဆိုတဲ့မူကိုကင်ထားပါတယ်။တရုတ်နဲ့ထိတိုက်တွေ့နေသလိုစီးရဲမဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်အရင်မှလည်းတရုတ်နဲ့အမေရိကန်ထိတိုက်တွေ့နေပါတယ်။တရုတ်အမေရိကန်ကာကွယ်ရေးဝန်ကြီးတွေတွေ့ဖို့အမေရိကန်ဘက်ကတောင်းဆိုတာကိုဗုဒ္ဓဟူးနေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးကညှင်းဆဲခဲ့ပေမဲ့ကြာတာပရင်းနေ့မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းတို့ဗီယန်ချန်းမှာတကားပိတ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဆီယံနဲ့မဟာမိတ်ကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုဩစတြေးလျတောင်ကိုရီးယားအိန္ဒိယနယူးဇီလန်စတဲ့နိုင်ငံတွေကလည်းတက်ရောက်ပါတယ်အခုလိုအချိန်မှာပဲနိုဗ ెంబ ာလ22ရက်နေ့တုန်းကဗီယက်နမ်ထိပ်တန်းခေါင်းဆောင်တစ်ဦးဖြစ်တဲ့ကွန်မြူနစ်ပါတီအတွင်းမှူးထူလန်ဟာမလေးရှားနိုင်ငံကို2ရက်ကြာနိုင်ငံတော်ခရီးစဉ်အဖြစ်ရောက်ရှိသွားပြီးဗီယက်နမ်နဲ့မလေးရှားအကြားဘက်ပေါင်းစုံဗျူဟာမြောက်မဟာမိတ်အဖြစ်ဆက်ဆံရေးတိုးမြှင့်လိုက်ပါတယ်
။ထုတ်လိုက်ကက်နိုယ်ဇာဟန်ဒင်ကင်တေဖနိုဒကီမက်ထုံမိုင်ဆောင
်ဗီယက်နမ်အနေနဲ့နိုင်ငံစီးပွားရေးဆက်သွယ်မှုကိုတိုးမြှင့်သွားပါမယ်။နိုင်ငံကုန်သွယ်ရေးကိုလည်း18ဘီလီယံကျော်ဖူးထိရောက်အောင်မြင့်တင်သွားပါမယ
်။အတွင်းရေးမှူးဒူလန်ကိုမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလက်ခံတွေ့ဆုံခဲ့ပြီးနိုင်ငံပူးပေါင်းဆောင်ရွက်ရင်းနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာနားလည်မှုစာချုပ်လာတွေကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒါအပြင်တရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးကိုပါဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာလေကြောင်းရေကြောင်းသွားလာနိုင်ရေးအပါအဝင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ Vietnam Communist Party အတွင်းမှူးဒူလမ်ကပြောဆိုခဲ့ပါတယ်
။ Joint Development Authority between the two countries we have agreed to explore the possibility of
ကျွန်တော်တို့ဟာနယ်မြေစုံမှာပူးပေါင်းဆောင်ရွက်သွားမှာပါ။ကာကွယ်ရေးနဲ့ပင်လယ်ပြင်ကိစ္စတွေအပြင်ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု ရေနံနဲ့လောင်စာ digital စွမ်းအင်ကိစ္စတွေမှာပါပူးပေါင်းဆောင်ရွက်သွားမှာပါလို့မလေးရှားဝန်ကြီးချုပ်အန်ဝါ Ibrahim ကလည်းပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲမြန်မာနိုင်ငံအရှိမြောက်ဒေသတရုတ်နယ်စပ်အနီးက online ငွေလိမ်လုပ်ငန်းတွေရဲ့ဗဟုအချက်အချာကိုရှင်းလင်းသုံးသပ်နိုင်ခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဝန်ကြီးဌာနက November 22ရက်နေ့ကြာတာပတင်းနေ့မှာကြေညာပါတယ်မြန်မာနဲ့တရုတ်နှစ်ဖက်ရဲတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နှိမ့်နှင်းရေးတွေစခဲ့ပြီးကြတဲ့ကအခုအချိန်အထိတရုတ်နိုင်ငံသား 9,300 ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းတရုတ်အွန်လိုင်းငွေလိမ်မှုတွေဟာကရင်ပြည်နယ်ရွှေကုတ်ကိုဒေသမှာလည်းအခြေစိုက်တယ်လို့အခုအခါမွန်ပြည်နယ်ဖျားသုံးစုဘက်ကပါတရုတ်တွေရောက်ရှိလာနေပြီးလောင်းကစားနဲ့အွန်လိုင်းလိမ်လည်မှုတွေလုပ်ကင်နေတယ်လို့ယူဆရကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တရုတ်အွန်လိုင်းငွေလိမ်လုပ်ငန်းတွေဟာမြန်မာနိုင်ငံနေရာအနှံ့ကိုရွေ့ရှားပြီးဆက်လက်လုပ်ကင်နေတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကအစည်းအဝေးခံထားပါတယ်။ပြီးခဲ့တဲ့ November 20ရက်နေ့ဗုဒ္ဓဟူးနေ့မှာပဲရှမ်းပြည်မြောက်ပိုင်းတန်ရန်မြို့မှာတရုတ်နိုင်ငံသား860အပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်ကင်နေတယ်လို့ယူဆရသူ1000လောက်ကို UWSA ဝါတာဖွဲ့ကဖမ်းဆီးပြီးတရုတ်နိုင်ငံသားတွေကိုပြန်လည်လွှဲပြောင်းပေးရခဲ့တယ်လို့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
ကုဆက်ပြည်လေဆိုက်ပြိုးရေးတရင်ကိုကြည့်ရမှာဗျာတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဂိတ်တွေကိုပိတ်လိုက်လို့တရုတ်အာလူးဈေးအစမတန်မြင့်တက်လာတဲ့ပြင်ကုန်ပစ္စည်းပြတ်လတ်မှုတွေလည်းကြုံနေရပါတယ်ဒီလိုထူးခြားတဲ့လေယာစီးပွားတရင်ကိုစူးစစ်ပြီး Farmer Times Media ကဝိုင်းတော်သားနဲ့တင်ဆက်ထားပါတယ်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ကိတ်အာလုံးဒီပါပိတ်သိမ်းလိုက်ပြီးနောက်မှာတရုတ်အာလူးစစ်အစမတန်မြင့်တက်လာပြီးကုန်ပစ္စည်းပြတ်လတ်မှုတွေပါဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။တရုတ်အာလူးကိုနယ်စပ်ကနေအဓိကတင်သွင်းရတာဖြစ်ပြီးလက်ရှိမှာနယ်စပ်ကိတ်ပေါက်တွေကနေကုန်သွယ်လို့မရတဲ့အခြေအနေကြောင့်တရုတ်အာလူးအဝင်မရှိသလောက်ဖြစ်ပြီးဈေးကလည်းစံချိန်နဲ့မြင့်တက်လာတယ်လို့ကုန်သွယ်တွေကပြောပါတယ်။အခုရပိုင်းရန်ကုန်ပြည်တော်ကုန်စည်တိုင်းကိုအာလူးကတစ်စီးလောက်သာဝင်ရောက်မှုရှိပြီးတရုတ်အာလူးရောရှမ်းပြည်နယ်ထွက်အာလူးတွေပါဈေးကွက်ထဲအဝင်နေနေတာလို့ပြည်တော်ကုန်စည်တိုင်းမှတာဝန်ရှိသူတို့ကဆိုပါတယ်။ပြည်တော်ကုန်စည်တိုင်းဈေးကွက်မှာနိုဝင်ဘာလပထမအပတ်ကတရုတ်အာလူးတပိတ်သားကို 6,500 ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ20ရက်နေ့မှာတော့တပိတ်သားကို 9,500 ကျပ်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်။အခုရပိုင်းရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းဈေးကွက်ကိုဝင်ရောက်မှုရှိနေတဲ့ OK မျက်နှီအာလူးကတပိတ်သားကို 6,800 ကျပ် OK မျက်နှီ S1 ကတပိတ်သားကို 9,000 ကျပ် A1 မျက်နှီက 9,500 ကျပ် A1 ဆွဲမျက်နှီအဟောင်းက 9,200 ကျပ်နဲ့ Golly Side မျက်နှီအဟောင်းကတပိတ်သားကို 2,500 ကနေ3,000ကျပ်အထိပေါက်ဈေးရှိနေပါတယ်။အာလူးကျော်လုပ်ငန်းသုံး Market S1 S2 နဲ့မျက်နှီ S2 S1 အမျိုးအစားတွေကတပိတ်သားကို 8,200 ကနေ 8,500 ကျပ်အထိပေါက်ဈေးရှိနေပေမဲ့ပစ္စည်းအဝင်မရှိဘူးလို့အောင်မန်းဒေတာကန်ကုန်သည်တွေကပြောပါတယ်။ရှမ်းပြည်နယ်မှာဖြစ်ပွားခဲ့တဲ့ရေကြီးနှိမ့်မှုတွေကြောင့်အာလူးစိုက်ခင်းတွေပျက်စီးခဲ့တဲ့အတွက်အထွက်နှုန်းရော့ကျခဲ့တယ်လို့တရုတ်ဘက်ကလည်းကုန်ဝင်မရှိတာကြောင့်ဝယ်လိုအားများပြီးဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။
ဈေးကွက်ထဲဝက်ချင်ဖန်စီစံချိန်တင်မြင့်တက်နေပါရယ်ပြင်တွင်းမွေးမြူရေကဏ္ဍမှာတော့ရောင်တန်းဝင်ဝယ်ရှင်ဖန်စီကတပိတာကို 2,500 ကျပ်ထိစံချိန်တင်မြင့်တက်လာတယ်လို့ဝက်မွေးမြူရေလောက်ကိုင်းသူတွေကပြောပါရယ်စစ်တပ်ကအနာသိပြီးတဲ့နောက်ပိုင်းမှာတော့ဖြစ်ပေါ်လာတဲ့တိုက်ပွဲတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေတမကအိမ်မွေးတရိစံတွေပါထိခိုက်တိုက်စုံမှုတွေဖြစ်ပေါ်လာတဲ့အတွက်စီးပွားဖြစ်ဝက်မွေးမြူရေလောက်ကိုင်းသူတွေပါဝင်တနိုင်တစ်ပိုင်မွေးမြူသူတွေပါရော့ကျသွားလို့ဈေးစတိုက်မြင့်တက်လာတာလို့ဆိုကြပါရယ်ဒါပြင်မွေးမြူရေအစားဈေးနှုန်းမြင့်တက်မှုနဲ့သူက ကုသယောဂဗိုလ်ကြာရောက်မှုတွေကြောင့်2023ကစလို့ဝက်မူညီလုပ်ငန်းကိုစုခွာတူပိုများလာတယ်လို့လည်းဒီမျိုးနယ်ကဝက်မူညီရေလောက်ကိုင်းသူကိုထွန်းထွန်းကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကဝက်ချန်ဖန်စီအနေနဲ့တပိတ်တာကို16,500ကနေ19,000ကျပ်သာပေါက်ဈေးရှိပြီးအခုနိုဝင်ဘာလတတိယပတ်မှာတော့တပိတ်တာကို19,500ကနေ22,000ကျပ်ထိပြင်းပြင်းထန်လာတာပဲဖြစ်ပါရယ်2024ခုနှစ်ဖေဖော်ဝါရီလအတွင်းမှာတော့ဝက်ချံဖန်စီကတပိတာကို9,000ကျပ်အထိအဆိုးဆုံးကျဆင်းမှုဖြစ်ပေါ်ခဲ့တာကိုတွေ့ရပါတယ်။ဈေးဝက်ထဲမှာတော့ရောင်သန်းဝင်ဝယ်ကြီးတွေရှာပါနေပြီးဝက်ရှင်ချံဖန်စီမြစ်တက်မှုနဲ့အတူအသားဈေးကွက်မှာလည်းတပိတာကို3,000ကျပ်လောက်ထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ
်။လူစားရေးကနှစ်တန်းခွဲကျော်တိုးချဲ့စိုက်ပျိုးသွားဖို့ပြင်ဆင်နေပါတယ်။အခုနှစ်နွေစဘာစိုက်ရာသီမှာစိုက်ရည်ကနှစ်တန်းခွဲကျော်အထိတိုးချက်စိုက်ပျိုးနိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံဆက်သဘာအသင်းချုပ်ကပြောပါရယ်တိုးချက်စိုက်ပျိုးမှုတွေကို AR တိုင်းပဲခူးတိုင်းမန္တလေးတိုင်းနဲ့ရန်ကုန်တိုင်းတို့မှာပြုလုပ်သွားမှာဖြစ်ပြီးပုံမှန်အပြည့်နွေစဘာစိုက်ရည်ကနှစ်တန်းလောက်သာရှိပေမဲ့အခုနှစ်မှာရာဂီမုန်တိုင်းအပါအဝင်ရေကြီးရေလျှံမှုတွေကြောင့်စဘာစိုက်ရည်ကအများကြီးပျက်စီးခဲ့ရတဲ့အတွက်ဧကနှစ်တန်းခွဲကျော်အထိတိုးမြင့်စိုက်ပျိုးနိုင်ဖို့စီစဉ်နေတာလို့မြန်မာနိုင်ငံဆက်သဘာအသင်းချုပ်ဥက္ကဋ္ဌဦးရမင်းအောင်ကပြောပါတယ
်ဒီစဘာကတော့ခုနတော်လူကအေကနှစ်တန်းကျော်၃တန်းလောက်ထိတိုးပြီးတော့စိုက်နိုင်အောင်ဆိုရနဲ့ပုပ်ကိကနဲ့ညှိနှိုင်းပြီးတော့စီစဉ်နေရရှိပါတယ်အားတိုင်းကတော့ပုံမှန်နှစ်တန်းလောက်ရှိတာပေါ့ဒီနှစ်လူစဘာကတော့အေကနှစ်တန်းခွဲဟိုမဟုတ်နှစ်တန်းခွဲတက်ပို့ပြီးတော့တိုးချဲ့ပြီးစိုက်နိုင်ကြမြတ်စိုက်နိုင်အောင်ပေါ့အောက်ခြေမှာအဆိုရဘက်ကညှိနှိုင်းစီစဉ်နေတာလေးတွေ့ရပါတယ်အဲ့တော့ဒီလိုပုပ်ကိကအတင်းဖွဲ့ရလေဝိုင်းကူပြီးတော့တော့ပြောပါမယ်။နှွေစဘာကိုတက်နိုင်ကြပြတိုးဆိုင်ကိုပေါ့နော်။ဆိုပြီးကတော့စိုက်သွေးမွေးမြူနဲ့ဆံပြောင်းဝင်ကြီးကနာရေးပေးနိုင်တဲ့အနေအထားတွေကိုအစီအစဉ်ဆောင်ရတာပေါ့နော်။အဲ့တော့အစိုးရနဲ့ပုပ်ကိကနဲ့ပူးပေါင်းပြီးလုပ်ရမှာပေါ့နော်။နှစ်သန်းနဲ့6သိန်းလောက်တိုးဆိုင်ဖို့ပေါ့နော်
။ရာဂီမုန်တိုင်းအချိန်ကြောင့်စဘာဆိုင်ရေက7သိန်းနီးပါးနဲ့တခြားရာသီနှံဆိုင်ရေက9,000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့အော်တိုဘားနဲ့နိုဝင်ဘာလပထမပတ်အတွင်းကလည်း AR တိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတို့မှာမိုးတဲထန်စွာရွာသွန်းမှုကြောင့်စဘာဆိုင်ကအများအပြားရေလွှမ်းမှုခံရမှုထပ်မံဖြစ်ပွားခဲ့ပါတယ်။စိုက်ပျိုးရေးဘဏ်ကထုတ်ပေးတဲ့စိုက်ပျိုးစရိတ်ချင်းဝင်ဟာလက်တရေကအတွက်7သိန်းခွန်းနှုန်းဖြစ်ပြီးအများဆုံးလက်ဆယ်ရေကအတွက်သာထုတ်ချေးပေးတာဖြစ်တဲ့အတွက်လိုအပ်တဲ့စိုက်ပျိုးစရိတ်ကိုပြင်ပကနေအတိုးနှုန်းကြီးကြီးနဲ့ထပ်မံချင်းကားစိုက်ပျိုးကြရတာဖြစ်တယ်လို့တောင်သူတွေကပြောပါတယ်။
ဒီလိုပဲသူကပြောမှာပဲသူကပြောပြောနေသမားကမိနစ်ကတော့တောင်းစိုက်နိုင်လို့မသိကြတော့ဘူးစိုက်နေဆိုရင်လည်းအရင်ကြီးကလိုလာပြီအဲဘာလဲဆိုတော့အခုဖြတ်တဲ့သမားအပြည့်စင်းနဲ့လည်းကြုံထားတယ်လေအချို့တောင်းနေပြီဆိုရင်ဘုံသမားစိုက်တော့ကမြေဩသာဘူးအပြည့်ကနေအတူကြီးကြီးနဲ့20ရိုးလို့30ရိုးလို့အစိမ့်တို့လို့အဲ့လိုတွေနဲ့အတူကြီးနဲ့ဆွဲပြီးဖြတ်ချမ်းထားတာအခုသမားပေါ်တော့အဲ့ဒီဟာလေးပြန်ဆက်ရတာပေါ့အဲ့တော့အစိုးရကြီးရလည်းနေမှာမဟုတ်ဘူးအခက်အခဲတွေအများကြီးပဲနောက်တစ်ခုက10ရေ10ရေပေါ့နော်ဒီတစ်ပါးက10ရေအဓိကအဲ10ရေအဓိက10ရေကသူတို့အပေါ်ကဒီကကဘာလုပ်ပေးပါလဲညာလုပ်ပေးပါအပေါ်ကလူချင်းဒီလိုပဲပြောမှာပဲဒါပေမဲ့နေစွာဆိုင်ဖို့10ရေရဖို့ကတောင်သူတွေကသူ့အုပ်စုနဲ့အတူအုပ်စုလိုက်10ညောင်းကိုရေဖို့ပေးရတယ်သူ့ပြီးတော့ရေဖို့ပေးရတယ်အတော်စိတ်ပျက်ဖို့ကောင်းပါလေဒီကောင်ကမလွယ်ဘူးလို့ပြောမှာပဲမလွယ်ပါဘူးသူတို့ပြောလို့တိုးဆိုင်နိုင်မှုဆိုတာလေဆိုင်ကရောသွားမှုပဲရှိနေဗျတောင်သူကတော့နေတယ်နေနေပါနော
်ပြီးခဲ့တဲ့2022ခုနှစ်ကနှွေစဘာတရေကအတွက်စိုက်ပျိုးစရိတ်အနေနဲ့7သိန်းလောက်သာကုန်ကြခဲ့ပြီး2023ခုနှစ်မှာတော့7သိန်းလောက်ထိကုန်ကြစရိတ်ရှိခဲ့တယ်လို့ဆိုပါတယ်အခုနှစ်မှာတော့တရေကကိုစိုက်ပျိုးစရိတ်7သိန်းကျော်ထိကုန်ကြနိုင်တယ်လို့တောင်သူတွေကပြောပါတယ်
အခုစပီးနိုဝင်ဘာလ23ရက်နေ့ကနေ19ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေစီနိုတွေကိုပြောပြပေးချင်ပါသေးတယ်။ဈေးစတိုက်ကျဆင်းခဲ့တဲ့မက်ပင်နဲ့ပယ်စင်ကောင်ကတော့ရက်ပိုင်းတွင်ဈေးအနည်းငယ်ပြင်းပြင်းတက်လာပါသေးတယ်။ပယ်လက်ကျန်နေနေပြီးအယောင်းဝင်ငယ်နေပြီးမယ်ဈေးကပြင်းမာလာတာပဲဖြစ်ပါသေးတယ်။နိုင်ရောက်စုံစည်းကတော့ကျဆင်းနေတာကိုတွေ့ရပါသေးတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာနိုဝင်ဘာလ14ရက်နေ့ကမက်ပယ်တရံကို35,590ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ19ရက်နေ့မှာတော့တရံကို36,300ကျပ်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ ရက်ပိုင်းတွင်7,000ဝန်းကျင်လောက်ဈေးမြင့်တလာတာပဲဖြစ်ပါတယ်ဆိတ်ကံရောက် FOB ဈေးနှုန်းကတော့နိုဝင်ဘာလ20ရက်နေ့မှာတော့တရံကို American Dollar 905ကနေ915ဒေါ်လာထိပေါက်ဈေးရှိနေပြီးတရံကို25ဒေါ်လာလောက်ဈေးကျဆင်းသွားတယ်လို့ကုန်သည်တွေကပြောပါတယ်
ပဲဒီကောင်လေးကဈေးအနှဲငယ်မြင့်တက်လာပေမဲ့အယောင်းဝယ်ကတော့အေးနေတယ်လို့ကုန်သည်တွေကပြောပါတယ်လက်ရှိပြည်တွင်းမှာလက်ရမရှိသလောက်ဖြစ်နေတဲ့အတွက်ပဲဒီကောင်လေးဈေးကဆက်ပြီးမာနိုင်အောင်ပဲလို့ကုန်သည်တွေကသုံးသပ်ထားပါတယ်ရန်ကုန်ဈေးကောင်မှာနိုဝင်ဘာ18ရက်ကပဲဒီကောင်လေးတဒံကို38သိန်းကျပ်လောက်ပေါက်ဈေးရှိပြီးနိုဝင်ဘာ19ရက်မှာတော့တဒံကို38သိန်း5000ကျပ်ကိုဈေးပြန်မြင့်တက်သွားပါတယ်တရက်အတွင်းတဒံကို15000လောက်မြင့်တက်သွားတာဖြစ်ပါတယ်စိတ်ကမ်းရောက် FOB ဈေးနှုန်းကတော့တထံကိုအမေရိကန်ဒေါ်လာ950ကနေ960လောက်ထိပေါက်ဈေးရှိနေပြီးတထံကိုအမေရိကန်ဒေါ်လာ80လောက်ကျဆင်းသွားတာဖြစ်ပါတယ
်ပူကုံတီနယ်ဖြစ်တဲ့နယ်ကတော့ဈေးပြန်ကျဆင်းသွားပါတယ်မန္တလေးကုံစီတိုင်းမှာနိုဝင်ဘာလ13ရက်နေ့ကနန်းနဲ့စမုံ45ပိတ်တာဝင်တဲ့အိမ်ကို6သိန်းကနေ6သိန်း6000ကျပ်ကြာပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ19ရက်နေ့မှာတော့တအိမ်ကို9,000ကနေ6,200ကျပ်ဝန်းကျင်ကိုပြန်ကျဆင်းသွားပါတယ်နန်းဖြူချေပင်ကတော့45ပိတ်တာဝင်တဲ့အိမ်ကို4,500ကနေ4,100ကျပ်ကိုပြန်ကျဆင်းသွားသလိုနန်းညိုကလည်း3,300ကနေ3,100ကျပ်ကိုပြန်ကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့ဇီနိုတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကြည့်အောင်ပါဗျာ။အဇာဘိုင်ဂျန်မှာကျင်းပနေတဲ့ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံ COP29 ကိုတက်ရောက်လာကြတဲ့လူငယ်တွေကဥရုယာသည်ဥရုဖောက်ပြန်မှုတိုက်ဖြတ်ရေးအောင်မြင်မှုမရတဲ့အတွက်စိတ်ပြက်နေကြပေမဲ့မျောလင်းချက်တော့ပြတ်မသွားကြပါဘူးမျိုးဆက်တတရဲ့အနာဂတ်ကိုပုံဖော်မဲ့မူဝါဒတွေချမှတ်တဲ့နေရာမှာလူငယ်တွေပိုပြီးတော့ပါဝင်ခွင့်ရဖို့လဲလိုလားနေကြပါတယ်နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
သမဂါရဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာညီလာခံ COP29 ကိုတက်ရောက်လာကြတဲ့လူငယ်တွေကြားစိတ်မကျေနပ်စရာအကြောင်းအရာအတော်များများရှိနေပါတယ်။အင်အားမြင့်မုန်တိုင်းတွေကြောင့်စာသင်ကျောင်းတွေပျက်စီးခဲ့ရတဲ့အတွက်ပညာရေးနှောင့်နှေးခဲ့ရတဲ့လူငယ်တွေမိဘတင့်လို့အိုးအိမ်ဆုံးရှုံးခဲ့ရတဲ့သူတွေရေကြီးရေရှမ်းမှုနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့လူငယ်တွေလည်းညီလာခံကိုတက်ရောက်လာပါတယ်။ဥရုယာသီဆိုင်ရာညီလာခံကို6ချိန်မြောက်တက်ရောက်လာတဲ့အသက် 28 နှစ်အရွယ်ဤခွန်ကရောအစိုးရဖက်ကဘာမှမမဲရရလောက်ကင်နာမျိုးမရှိတဲ့အတွက်လူငယ်တွေစိတ်ဆိုးရတာဖြစ်တယ်လို့အခုလိုပြောပါတယ
် I think a lot of the time you know young people with anger and disappointment
စိတ်ဆိုးထောသာထွက်နေကြတဲ့လူငယ်လူရယ်တွေကိုအတော်များများကဆိုးမြင်တာမျိုးတွေ့ရပါတယ်ဒါပေမဲ့စိတ်ဆိုးဒေါသထွက်ရတာကလည်းတရားမျှတမှုကင်းမဲ့နေတယ်ဆိုတာအတွင်းစိတ်မှာခံစားနေရတာကိုဖော်ပြနေတဲ့လက္ခဏာလို့ထင်ပါတယ်ဒါကိုလှုပ်ရှားမှုအသွင်ဖြစ်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာပိုရေးကြီးပါတယ်အဲ့လိုမကျင်တဲ့ချက်တွေကိုအပြောင်းလဲတွေဖြစ်လာအောင်လက်တွေ့အကောင့်ထွေဖော်ဖို့ခွင့်လန်းတွေလည်းလူငယ်တွေမှာရှိကြပါတယ်ဒီလိုဆောင်ရွက်ကြမဲ့လူငယ်တွေကိုအားပေးထောက်ခံတဲ့လူမှုအတိုင်းဝိုင်းလည်းရှိနေပြီးသားပါစိတ်ဆိုးဒေါသထွက်ပြီးစိတ်ပြက်နေကြပေမဲ့လူငယ်လူရဲ့အတော်များများမှာရှင်းလင်းပြတ်သားတဲ့မျှော်မှန်းချက်တွေရှိကြတယ်လို့ထင်ပါတယ
်ဥသူရသည်ပြောင်းလဲမှုထိန်းချုပ်ရေးတစ်ကမ္ဘာလုံးအရေးတကြီးဆောင်ရွက်ဖို့လိုနေပြီဆိုတာကိုသူတို့အားလုံးကောင်းကောင်းသဘောပေါက်ကြပါတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်COP ညီလာခံကိုလှိချိန်မြောက်တက်ရောက်လာတဲ့ကိုလံဘီယာနိုင်ငံကအသက်15နှစ်အရွယ်ဖရန်စစ်ကိုဗာရာမန်ဇာနာရီကညီလာခံမှာနေရာရဖို့ခက်ခဲလို့နေလို့ပြောပါတယ်။ကမ္ဘာတစ်ဝန်းလုံးကနိုင်ငံတွေမှာဥတုရာသီပြောင်းလဲမှုထိန်းချုပ်ဖို့နှိကွေးနေကြတာဖြစ်တဲ့အတွက်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်မှုတွေပိုးပြီးတော့ခက်ခဲလာစေတယ်လို့လည်းသူကမြင်ပါတယ်။ဒါကြောင့်လဲအနာဂတ်ပြောင်းနိုင်ခြင်းအများဆုံးရှိနေကြတဲ့လူငယ်တွေရဲ့စကားသံကိုလူကြီးပိုင်းကနားထောင်ကြဖို့လဲဖရန်စစ်ကိုတို့လိုလူငယ်တွေကမျှော်လင့်နေတာပါ။
Still we are missing. We are missing we here by our
own. ယူမယောင်သေးတဲ့သူတွေဖြစ်နေတဲ့အတွက်ကျွန်တော်တို့ကိုနေရာမပေးကြပါဘူး။ကလေးတွေပဲဆိုပြီးကျွန်တော်တို့ရဲ့အတန်တွေကိုအစိုးရကလည်းနားမထောင်ပါဘူး။ဒီညီလာခံကိုတက်ရောက်ကြတဲ့ကျွန်တော်တို့တိုင်းပြည်ကမူဝါဒချမှတ်သူတွေနိုင်ငံကိုယ်စားလှယ်တွေကလည်းကျွန်တော်တို့ပြောတာကိုနားမထောင်ကြပါဘူး။ဆွေးနွေးညှိနှိုင်းမှုသကပိုင်းတွေမှာ ကျွန်တော်တို့လူလူငယ်တွေကိုနေရာပေးဖို့လိုနေတယ်လို့ထင်ပါတယ
်။ COP 29ညီလာခံကိုတက်ရောက်လာကြတဲ့လူငယ်တွေထဲမှာနိုင်ငံကိုစားပြုတက်ရောက်လာကြသူတွေလည်းရှိသလိုလှိလာသူအဖြစ်နဲ့တက်ရောက်လာတာတွေလည်းရှိပါတယ်။ဥရောပရာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုကမ္ဘာတစ်ပါးလုံးမှာကလေးတွေနဲ့လူငယ်လူရွယ်တွေကပဲမမျှမတရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်။ကြီးထွားဖွံ့ဖြိုးဆဲခနာကိုလေးတွေဟာပြင်းထန်လာတဲ့အပူဒဏ်ကိုခါးစည်းရင်ဆိုင်နေကြသလိုကောင်းဆောင်မိခင်တွေဆိုရင်လည်းအချိန်မတိုင်ခင်စောပြီးတော့မိဖွားတာမျိုးမွေးဖွားလာတဲ့ကလေးတွေအာဟာရချို့တဲ့တာမျိုးတွေရှိတယ်လို့ကုလသမဂ္ဂဆိုင်ရာကလေးများရံပုံငွေအဖွဲ့ UNICEF ကပြောပါတယ
် We are simply not doing good enough for children in this world we are failing
ကလေးတွေရဲ့အနာဂတ်အတွက်ကျမတို့အသေးအချာလုပ်မပေးနိုင်ချေသေးပါဘူးကလေးတွေကိုအဓိကရည်ရွယ်တဲ့ဥဒုရာသီပြောင်းလဲမှုဆိုင်ရာဘန်ဒါငွေတွေကိုလည်းတော်တော်တိုးပေးနိုင်ဖို့လိုပါတယ်ဆွေးနွေးညီနိုင်မှုစကားဝိုင်းမှာလူငယ်လူရွယ်တွေပိုပြီးပါဝင်လာနိုင်အောင်ကျမတို့တောင်းဆိုနေတာပါလူငယ်တွေရဲ့လိုအပ်ချက်နဲ့အညီနိုင်ငံတကာအတိုင်းဝိုင်းဘက်ကမူဝါဒတွေနဲ့ဘန်ဒါငွေတွေချမှတ်ပေးဖို့ကျမတို့လိုလားနေကြပါတယ
် COP 29ညီလာခံရဲ့မူဝါဒဆိုင်ရာဆွေးနွေးပွဲနဲ့ဆုံးဖြတ်ချက်ချရဲ့အပိုင်းမှာလူငယ်တွေပိုပြီးတော့ပါဝင်လာနိုင်အောင်အင်ရှင်အဇာဘိုင်ဂျန်နိုင်ငံကရွေးချယ်ထားတဲ့climate champion လူငယ်တူညီလာခံမှာပထမဆုံးပါဝင်ခွင့်ရတဲ့နေ့လည်းဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူရယ်ရက်ကလည်းဥဒုရာသီရဲရာကိစ္စရပ်တွေမှာလူငယ်တွေကအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ပြောကြားထားတာပါညီလာခံကိုတက်ရောက်လာကြတဲ့လူငယ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အတွင်းမှုချုပ်ကလူငယ်တွေမှာစိတ်ဆိုးဒေါသဖြစ်ဖို့အခွင့်အရေးရှိပါတယ်လို့လည်း X လူမှုကွန်ရက်ဆက်မဏမှာလှတ်တလို့ရေးသားထားတာပါအခုလိုညီလာခံကျင်းပနေတဲ့အတော်အတွင်မှာပဲအာဖရိကအနောက်ပိုင်းနဲ့အလဲပိုင်းနိုင်ငံ16နိုင်ငံတို့မှာရေကြီးရေရှမ်းပြီးတော့ရေပေးတင်နေရသူတန်းနဲ့ချီရှိနေသလိုနှစ်တွင်နဲ့ချီမိုးခေါင်ရေရှားမှုကြောင့်လည်းအငတ်ပေးဆက်လူနေဖြစ်နေတဲ့လူတွေလည်းတန်းနဲ့ချီရှိနေတာပါဥဒုရာသီရေရကျွမ်းကျင်ပညာရှင်တွေခန့်မှန်းထားသလိုလက်ရှိကျင့်သုံးနေတဲ့မူဝါဒကြောင့်ကမ္ဘာပုံနှံမှုက၃နှစ်ဆက်တိုက်မြင့်တက်လာနေတာပါဒါကြောင့်လည်းသဘာဝဘေးဒဏ်တွေပုံပေါ်အင်အားပြင်းထန်လာတာလို့လည်းပညာရှင်တွေကပြောပါတယ်အခုလိုအခြေအနေအရရကြောင့်ဥဒုရာသီပြောင်းလဲမှုအရေးပြောဆိုလှုပ်ရှားကြဖို့လူငယ်တွေပိုးပြီးတော့စိတ်အားထက်သန်လာတာပါ COP ညီလာခံကိုတက်ရောက်လာကြတဲ့တက်ကြွအလှူရှားသူလူငယ်အတော်များများကရောညီလာခံကိုတက်မလာတဲ့လူငယ်တချို့ကပါကမ္ဘာပုံနှိပ်မှုဆက်တိုက်မြင့်တက်လာပြီးတော့တဘာဝဘေးဒဏ်နဲ့ပုံမောရင်ဆိုင်လာပေမဲ့အစိုးရဘက်ကအထင်ရှားတဲ့ဆောင်ရွက်ချက်တွေမတွေ့ရတဲ့အပြင်ဖလုံအိမ်တက်ငွေအတိကထုတ်လုပ်နေတဲ့ရုပ်ကျွင်းလောင်စာကဏ္ဍမှာပုံမောရင်းနှီးမြုပ်နှံလာကြတဲ့အတွက်စိတ်ပြက်လာနေကြတာပါဒါကြောင့်လဲတဘာဝပုံချေအရေးတက်ကြွလှောက်ရှားတဲ့လူငယ်တွေကကုလသမဂ္ဂလိုကမ္ဘာအဖွဲ့အစည်းကြီးတွေရဲ့ဥဒုရာသီပြောင်းလဲမှုထိန်းချုပ်နိုင်ရေးစစ်ဆက်ညှိနှိုင်းမှုတွေကနေစစ်မှန်တဲ့ပြောင်းလဲတွေအမှန်တကယ်ပဲရနိုင်ပါမလားဆိုတဲ့မိခွန်းတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်။ကျမနံလာပ
ါ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတွေအပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ
်အခုတော့သတင်းတွေကတုတ္တစီစဉ်နဲ့ဆက်အောင်ပါဗျာအသက်ဆုံးရှုံးမှုတွေတရားပါဒဏ်ရာတွေရစေနိုင်တဲ့မြေမြုံမိုင်းနဲ့ပေါက်ကွဲစေနိုင်တဲ့လက်နက်တွေရဲ့အနေရဟာမြန်မာပါဝင်ကမ္ဘာနိုင်ငံတချို့မှာကြီးမားနေစေဖြစ်ပါတယ်ဒီတစ်ပတ်မတ်ညိုလင်းကတင်ပြထားပါတယ်ခင်ဗျာ
လက်နက်ကင်ပဋိပက္ခတွေနဲ့စစ်ပွဲတွေမှာအသုံးပြုကြတဲ့မြေမြုပ်မိုင်းတွေပောက်ကွဲတတ်တဲ့လူသတ်မိုင်းတွေအသုံးပြုမှုပပျောက်အောင်နဲ့ရှိပြီးနေတဲ့မိုင်းတွေကိုလည်းနိုင်ငံတကာလှုပ်ရှားဆောင်ရွက်မှုအနေနဲ့ရှင်းလင်းမှုတွေလှုပ်ဆောင်နေကြတာပါဒီလိုလှုပ်ဆောင်မှုတွေရှိနေတဲ့ကြားကပဲရုရှားနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာမြေမြုပ်မိုင်းတွေကိုဆက်လက်အသုံးပြုနေတယ်ဆိုပြီးနိုင်ငံတကာမြေမြုပ်မိုင်းသုံးဆွဲမှုပပျောက်ရေးလှုပ်ရှားမှုအဖွဲ့ ICBL ရဲ့မြေမြုပ်မိုင်းစောင့်ကြည့်လေ့လာမှု2024အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအတွက်အဲ့ဒီနိုင်ငံတွေအနေနဲ့မြေမြုပ်မိုင်းအသုံးပြုမှုကိုတားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့အရေးပေါ်လိုအပ်နေတယ်လို့လည်းအစီရင်ခံစာမှာပြောဆိုထားတာပါမြေမြုပ်မိုင်းနဲ့ပောက်ကွဲစီတတ်တဲ့လက်နက်ပစ္စည်းတွေကြောင့်ထိခိုက်သေဆုံးမှုဟာ2023နဲ့2024နှစ်စမ်းပိုင်းတွေအတွင်းမြန်မာနိုင်ငံကအရေးအတွက်အများဆုံးဖြစ်တယ်လို့အဲ့ဒီအစိုးရခန်းစာမှဖော်ပြပါဗါတယ် အစီရင်ခံစာအရတော့2023နဲ့2024ခုနှစ်အတွင်းမြင်းမြုပ်မိုင်းနဲ့တခြားပေါက်ကွဲစေတဲ့မိုင်းတွေကြောင့်ကမ္ဘာအနှံ့လူပေါင်း6000နီးပါးအသက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ဒီထဲမှာမြန်မာနိုင်ငံကအများဆုံးဖြစ်တယ်လို့လည်းဖော်ပြထားတာပါ။မြန်မာနိုင်ငံကလူပေါင်း1003ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ဒီလိုအသက်ဆုံးရှုံးမှုတွေထဲမှာ84ရာခိုင်နှုန်းကအရက်သားတွေဖြစ်ကြပြီးသုံးပုံတစ်ပုံကကလေးငယ်တွေဖြစ်တယ်လို့လည်းဖော်ပြထားတာပါမြန်မာနိုင်ငံပြည်ရင်တော့မိုင်းတွေကြောင့်အသေးအပြောက်အများဆုံးနိုင်ငံတွေကိုကြည့်မယ်ဆိုရင်ဆီးရီးယားက933ဦးအာဖဂန်နစ္စတန်မှာက652ဦးယူကရိန်းမှာ980ယေမန်မှာ499ဦးနိုင်ဂျီးရီးယားမှာ343ဦးဘာကီနာဖာဆိုမှာ308ဦးမာလီမှာ184ဦးအီသီယိုးပီးယားမှာ106ဦးနဲ့အီရတ်မှာ102ဦးတို့ဖြစ်ကြပါတယ်။မြေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့မိုင်းတွေကိုနိုင်ငံရဲ့အာဏာပိုင်လက်နက်ကိုင်အဖွဲ့တွေသာမကကိုလံဘီယာ၊မြန်မာ၊အိန္ဒိယ၊ပါကစ္စတန်နဲ့ပါလက်စတိုင်းတို့မှာဆိုရင်လည်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့စည်းတွေပဲကပါအသုံးပြုနေကြတယ်လို့လည်းအစိုးရခန်းစာကဆိုပါတယ်။မြေမြုပ်မိုင်းနဲ့ပောက်ကွဲစေတဲ့လက်နက်တွေတီထွင်မှုထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရတဲ့နိုင်ငံပေါင်းကတော့အခုအချိန်12နိုင်ငံရှိပါတယ်။အဲ့ဒီနိုင်ငံတွေကအာမေးနီးယား၊တရုတ်၊ဂျူဘာ၊အိန္ဒိယ၊အီရန်၊မြန်မာ၊မြောက်ကိုရီးယား၊ပါကစ္စတန်၊ရုရှား၊စင်ကာပူ၊တောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာအိန္ဒိယ၊အီရန်မြန်မာ၊ပါကစ္စတန်၊ရုရှားနဲ့တောင်ကိုရီးယားတို့ဟာလူသားမိုင်းလို့ပြောလို့ရတဲ့ပောက်ကွဲစေတတ်တဲ့လက်နက်ပစ္စည်းတွေကိုထုတ်လုပ်နေစေရှိပုံရပြီးကျန်းတဲ့နိုင်ငံတွေကတော့ဆက်လက်တီထွင်ထုတ်လုပ်မှုတွေမတွေ့ရတော့ဘူးလို့ဆိုပါတယ်ဒါပေမဲ့လာမယ့်အနာဂတ်မှာထုတ်လုပ်မှုတွေမလုပ်ဘူးဆိုတဲ့သဘောတူညီချက်လုပ်ထားတာမျိုးတော့မရှိသေးဘူးလို့လည်းအစိုးရခန်းစားကဖော်ပြထားတာပါမြေမြုပ်မိုင်းနဲ့ပောက်ကွဲတည်စေနိုင်တဲ့လက်နက်ပစ္စည်းတွေအများဆုံးလက်ရှိပိုင်ဆိုင်ထားတဲ့နိုင်ငံကတော့ရုရှားနိုင်ငံဖြစ်ပြီး26တန်းခွဲလောက်ရှိနေတာပါပြီးရင်ပါကစ္စတန်မှာကခန့်မှန်းခြေ6တန်းအိန္ဒိယမှာကခန့်မှန်းခြေ4တန်းနဲ့5တန်းကြားတရုတ်မှာတော့5တန်းအောင်နဲ့အမေရိကန်ပြည်အောင်စုမှာ3တန်းရှိနေတယ်လို့လည်းဆိုပါတယ်ကမ္ဘာသမိုင်းတစ်လျှောက်ကိုကြည့်မယ်ဆိုရင်တော့အခုလိုမြေမြုပ်မိုင်းတွေအသုံးပြုခဲ့မှုအများဆုံးနိုင်ငံတွေထဲမှာမြေမြုပ်မိုင်းအလုံးကြီးခန့်မှန်းခြေ23တန်းအသုံးပြုခဲ့တဲ့အီဂျစ်နိုင်ငံကထိတ်ဆုံးမှရှိနေတာပါပြီးရင်တော့အီရန်က16တန်းအာဖဂန်နစ္စတန်က10တန်းအန်ဂိုလာက10တန်းတရုတ်က10တန်းအီရတ်က10တန်းကမ္ဘောဒီးယားက9တန်းဘော့စနီးယားနဲ့ဟာဇီဂိုဗီနာက6တန်းကူဝိတ်က9တန်းဗီယက်နမ်က3တန်းခွဲစသဖြင့်အသုံးပြုခဲ့ကြတယ်လို့လေ World Atlas ရဲ့ web စာမျက်နှာမှာဖော်ပြထားပါရှင
်မညိုလင်းတက်ဆက်ခဲ့တာပါဗျာခုတော့ကျွန်တော်တို့ရဲ့တင်းနေခုနေမနဲ့အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်ရုရှားရောက်မြောက်ကိုရီးယားတပ်သားတွေကမကြခင်ယူကရိန်းကိုတိုက်ခိုက်မှုမှာပါဝင်လာတော့မယ်လို့အမေရိကန်ကခန့်မှန်းထားကြောင်းကာဝေးဝန်ကြီးလွိုက်အော့စတင်ကစနေနေ့မှာပြောပါရယ်ရုရှားနဲ့မြောက်ကိုရီးယားတပ်သားစုစုပေါင်း 9,000 လောက်ဟာရုရှားနယ်စပ်ဒေသကယူကရိန်းသိမ်းထားတဲ့နေရာတွေကိုပြန်ယူဖို့လုပ်နေပြီလို့လည်းယူကရိန်းကသတိပေးထားပါရယ်တခါရုရှားတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်ကြောင်းယူကရိန်းဟာဩဂတ်လအတွင်းကသူတို့သိမ်းယူနိုင်ခဲ့တဲ့ရုရှားနိုင်ငံထဲကခတ်စ်ဒေသကနယ်မြေ40ရာခိုင်နှုန်းကျော်ပြန်လည်ဆုံးရှုံးခဲ့ရကြောင်းယူကရိန်းစစ်တပ်သတင်းရင်းမြစ်ကိုကူးကားပြီးတော့ရိုက်တဲ့သတင်းကရေးပါတယ်။အမေရိကန်မှာဒေါ်နယ်ထရန့်သမ္မတတာဝန်မယူမီခတ်စ်ဒေသတွေကနေယူကရိန်းတပ်တွေကိုတိုက်ထုတ်နိုင်မှုရုရှားကကြိုးပမ်းနေတယ်လို့လည်းယူကရိန်းသမ္မတဇလန်စကီကပြောပါတယ်ခင်ဗျာ။တချိန်ထဲမှာပဲစစ်ရေးမဟာမိတ်နေတိုအတွင်းမှချုပ်သစ်မတ်ရူတာဟာအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးကမ္ဘာလုံးလုံခြုံရေးဆိုင်ရာပြဿနာမျိုးစုံဆွေးနွေးခဲ့ကြောင်းနေတိုကသတင်းထုတ်ပြန်ပါတယ်။နယ်သာလန်ဝန်ကြီးချုပ်ဟောင်းရူတာဟာထရန့်နဲ့ဆက်ဆံရေးကောင်းသူဖြစ်ရှုမြင်ခံရသူဖြစ်ပါတယ်ဒီကနေ့တည်းထိတ်တန့်ရောက်တဲ့တဲ့နေကတော့ဒီလောက်ပါပဲခင်ဗျာကုမနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်အခုအစီအစသ်တွေနဲ့နောက်ဆုံးရသတင်းတွေကို burmese.voanews.com မှာအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာတနင်္ဂနွေနေ့အစီအစဉ်တွေကိုရုပ်တံဆလောင် VOA website YouTube Facebook online စာမျက်နှာတွေကနေအားပေးကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာကျွန်တော်ကတော့စီစဉ်တက်ဆက်ခဲ့တဲ့ငိမ့်ငိုင်းဖြစ်ပါတယ်များအားလုံးပေးရခင်ကြပါစေ။